Welcome to the Voice of America in Burmese.
mingla nya jama shin malati ye tinin la ni nya be atwet voa myama wai season me go washington myo ro ga ni dai ya atan hwe ni ba bi shin jama sin myat ma ma မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့နိုင်ငံတော်စီမံအုပ်ချုပ်မှုကောင်စီကိုအကြမ်းဖက်အုပ်စုအဖြစ်ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကအကြေညာလိုက်ပါတယ်
။ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်နဲ့နိုင်ငံလူနိုင်ငံသားများအပေါ်အကြမ်းဖက်မှုတိုက်ချဲ့ရေးဥပဒေပါအကြမ်းဖက်မှုများကိုကျူးလွန်လျက်ရှိသည့်နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအားအကြမ်းဖက်အုပ်စုအဖြစ်ကြေညာလိုက်ပါတယ်။
နိုင်ငံကဥပဒေတွေနဲ့အရေးယူနိုင်မှုအတွက် CRPH ကဒီကနေ့ခုလိုထုတ်ပြန်ကြေညာခဲ့တာပါ။နေပြည်တော်မှာဆက်လက်ဖမ်းဆီးတရားစွဲခံထားရတဲ့သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်နိုင်ငံတော်အောင်ဆန်းစုကြည်တို့ကိုဒီကနေ့ video conferencing လုပ်ပြီးတော့ရုံထုတ်ပါရယ်။နောက်ထပ်အမှုနှစ်ခုထပ်တိုးတရားစွဲခံရတဲ့ဒေါအောင်ဆန်းစုကြည်ကတော့သူ့ရဲ့ရှေ့နေနဲ့အခုထိတွေးခွင့်မရသေးပါဘူး။မနေ့ကပြစ်ခတ်နေခင်းမှုကြောင့်တေဆုပ်မှုတွေရှိခဲ့တဲ့ရန်ကုန်မန္တလေးဒဝဲအပါအဝင်မြို့တော်တော်များများမှာဒီနေ့လဲလူအများအများလမ်းပေါ်ထွက်လာပြီးတော့အာဏာရှင်ဆန့်ကျင်ရေးဆန္ဒပြကြပါရယ်။အခုလိုမျိုးမြန်မာနိုင်ငံကနောက်ဆုံးအခြေအနေတွေကိုဒီညအစီအစဉ်မှာသိရမှာဖြစ်ပါတယ်။အခုအရင်ဆုံးတော့ကမ္ဘာမှာထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမနှမ်းလောင်တဲ့မတ်ခွာမျိုးတို့ကအကြေညာပေးကြပါမယ်ရှင်
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာကိုဆန့်ကျင်ဆန္ဒပြသူတွေအပေါ်လူညူရေးတပ်ကအင်အားသုံးနှိမ်နင်းကြတာကြောင့်မနေ့ကလူ20ဝန်းကျင်တိုက်ဆုံခဲ့ရပေမဲ့ရန်ကုန်မန္တလေးမြစ်ကြီးနားလာရှိုးမော်လမြိုင်နဲ့တဝဲလူမျိုးကြီးတွေမှာတော့ဒီကနေ့ဆန္ဒပြပွဲတွေထပ်ပေါက်ခဲ့ပါတယ်။ရန်ကုန်မြို့မှာတော့ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ဖက်ကမြေယူပုံတွေ property ဆံတွေတုံးပြီးတော့လူစုခွဲခဲ့တာပါဆန္ဒပြသူတွေကတော့နောက်ဆုံးမသွားသလိုနောင်မျိုးဆက်တွေအတွက်သူ့အသက်ကိုပဓာနာမထားပဲအခုလိုထိတ်ဆုံးကနေဆန္ဒပြတာဖြစ်တယ်လို့ဆဲလာသားအွယ်တာကလေးရှိနေတဲ့ရန်ကုန်မြို့ကတယောက်ကအခုလိုပြောပါတယ
်ဒီမကောင်းဆိုးဝါးခစ်ကြီးကိုကျွန်တော်တားတဲ့ခစ်ကိုမတည်ဝါးချင်ဘူးအဲ့တော့ကျွန်တော်တို့ပဲခံလိုက်မယ်သူတို့တော့မခံနိုင်ချင်ဘူးအဲ့တော့အဓိကတစ်ချက်ပြီးတော့မနေ့ကအကြုံသွားတဲ့ဒီကိုယ်တူရဲကောင်းနေတော့ကိုကျွန်တော်ခံပြင်းတဲ့အတွက်ကျွန်တော်ဒီလိုလာတာပါမနေ့ကတော့ကျွန်တော် front line မှာမရှိခဲ့ပါဘူးဒီနေ့ကတော့ကျွန်တော်ကိုယ်တိုင် front line တက်ပါတယ်ကျွန်တော်တကယ်ချင်း၄ယောက်ပါပါတယ
်ရန်ကုန်မြို့အင်းစိန်စမ်းချောင်းဖက်မှာတော့ရဲတွေဝင်လာလို့မရအောင်တားထားတဲ့အကရံတွေကိုပူရိုစာမြေကော်ကားကြီးတွေနဲ့ဖြတ်ပြေးဝင်လာသလိုအိမ်တွေထဲထိလိုက်ဖမ်းတာတွေရှိတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်မြို့ရဲကပန်ဆိုရနဲ့အနွေထားလမ်းဖက်မှာတော့ရဲအင်အားတွေတိုးပြီးတော့ချထားတာပါဒီကနေ့ဆန္ဒပြပွဲမှာလူသေးဆုံးမှုသတင်းတွေတော့မကြားသလိုဘယ်နှစ်ယောက်ဖမ်းခံရသလဲဆိုတာကိုလည်းအတိအကျမသိရသေးပါဘူးရှမ်းပြည်နယ်လာရှိုးမြို့မှာလည်းစစ်အာဏာရှင်ဆန့်ကျင်ရေးဒုတိယနေ့ဆန္ဒပြပွဲတွေကိုလုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်အင်အားသုံးဖြိုခွဲခဲ့တဲ့အပြင်ဆန္ဒပြသူတွေဝင်လာကြတဲ့ကချင်နှစ်ချင်းခရီးရန်ဖျားကြောင်းကိုရဲတပ်ဖွဲ့ကဝိုင်းပြီးတော့တင်းအုပ်စရာကိုအပါဝင်လူ၁၁ယောက်ထဲမှနေကိုဖမ်းဆီးသွားပါတယ်မန္တလေးဆန္ဒပြပွဲတွေမှာတော့တန်ကားတော်တွေကဦးဆောင်ခဲ့တာပါအကျဉ်းသားများကုညီဆောက်ရှောက်ရေးအသင်း AAPP ရဲ့အဆိုအရမနေ့တနင်္ဂနွေနေ့တရက်တည်းအဖမ်းခံရသူ290ထက်မနည်းရှိပြီးတော့အာဏာသိမ်းတဲ့အချိန်ကစပြီးတော့ဒီကနေ့ထိအဖမ်းခံရသူစုစုပေါင်း1132ဦးရှိတယ်လို့ပြောပါတယ်မြန်မာနိုင်ငံတွင်ငြိမ်းချမ်းစွာဆန္ဒပြသူတွေအပေါ်အကြမ်းဖက်အနေနဲ့မှုမှာတာဝန်ရှိသူတွေကိုဖော်ထုတ်အရေးယူဖို့အင်ဒိုပစိဖိတ်ဒေသနဲ့ကမ္ဘာ့လောကမှာဟာမိတ်နိုင်ငံတွေနှီးနှီးကပ်ကပ်လက်တွဲဆောင်ရွက်သွားမယ်လို့အမေရိကန်သမ္မတအိမ်မီရောကထုတ်ပြန်ပါတယ်။အကြမ်းဖက်နေနေမှုနဲ့အာဏာသိမ်းမှုတွေမှာတာဝန်ရှိသူတွေကိုအရေးယူရာတွေလုပ်ဖို့ပြင်ဆင်ဆောင်ရွက်နေပြီလို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆာလာဗန်နာမည်နဲ့ထုတ်တဲ့အဲ့ဒီကြေညာချက်မှာဖော်ပြခဲ့တာပါ။ငြင်းငြင်းချမ်းချမ်းဆန္ဒပြရင်းပြစ်ခတ်လို့အသက်ဆုံးရှုံးခဲ့ရသူတွေနဲ့မိသားစုဝင်တွေအတွက်ဝမ်းနည်းကြည်ကွယ်ရပါတယ်လို့လည်းရေးထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူတာကိုဆန့်ကျင်တဲ့ဆန္ဒပြကန့်ကွက်မှုတွေရှိနေရမှာမနေ့ကစစ်တပ်နဲ့ရဲကအင်အားသုံးနေတဲ့နောက်ကြောင့်လူ20ဝန်းကျင်တိုက်ဆုံခဲ့တဲ့အပေါ်နိုင်ငံကဖိအားတွေလည်းတိုးလာနေတာပါ။မြေပေါင်း10နဲ့ချီစစ်အာဏာရှင်တွေအုပ်ချုပ်မှုအောက်ရောက်ခဲ့ရတဲ့မြန်မာဒီမိုကရေစီအသွင်ကူးပြောင်းစားအချိန်မှာခုလိုစစ်တပ်ကပြန်ပြီးတော့အာဏာသိမ်းလိုက်တဲ့အတွက်မြန်မာအိမ်လီချင်းနိုင်ငံတွေရောအနောက်နိုင်ငံတွေရဲ့ပြစ်တင်ရှုံချမှုတွေပေါ်ထွက်လာတာပါ။မြန်မာနိုင်ငံလည်းအဖွဲ့ဝင်ဖြစ်တဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနိုင်ငံခြားဝန်ကြီးတွေကမြန်မာအရေးအထူးအစည်းအဝေးတစ်ရက်ကိုအွန်လိုင်းကနေအင်္ဂါနေ့မှာကျင်းပမှာဖြစ်ပြီးမြန်မာစစ်ဖက်ကိုယ်စားလှယ်ရဲ့ပြောဆိုချက်ကိုနားထောင်မယ်လို့စင်ကာပူနိုင်ငံခြားဝန်ကြီး Vivian Balakrishnan ကလွှတ်တော်ကိုပြောပါတယ်။လက်နက်မဲ့ဆန္ဒပြသူတွေကိုအင်အားသုံးနှိမ်နင်းတာတွေမလုပ်ဖို့ဝန်ကြီး Vivian ကတနင်္လာနေ့ကတောင်းဆိုလိုက်တယ်လို့ဒေါအောင်ဆန်းစုကြည်ကိုပြန်လွှတ်ပြီးတော့ဒီမိုကရေစီအသွင်ကူးပြောင်းရေးပြန်လည်ဆွေးနွေးဖို့လည်းတိုက်တွန်းထားပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်းမြန်မာလုံခြုံရေးတပ်ဖွဲ့ရဲ့လုပ်ရဟာဆက်ဆုတ်စရာကောင်းလာတဲ့အကြံဖက်မှုဖြစ်တယ်လို့ပြောပါရယ်။ကနေဒါနိုင်ငံခြားရေးဝန်ကြီးမတ်ကန်နျူကလည်း လူသေးစီလောက်တဲ့စစ်တပ်ရဲ့အင်အားသုံးမှုဟာဆိုးဝါးလွန်းနေလို့ရဖြစ်တယ်လို့ပြောပါတယ်။ကုလသမဂ္ဂလူညုံရေးကောင်စီမှလည်းအလဲကျဥက္ကဋ္ဌအဖြစ်အမေရိကန်ပြည်ထောင်စုကဒီကနေ့မှစပြီးတာဝန်ယူမှာပါ။လုံခြုံရေးကောင်စီရဲ့အစည်းအဝေးအဂျင်ဒါကိုဒီကနေ့ကြေညာဖို့ရှိနေပြီးဒီအထက်မြန်မာအရေးကိစ္စပါလာနိုင်တယ်လို့လည်းမျှော်လင့်ထားကြပါတယ်။မြန်မာစစ်တပ်ကအာဏာသိမ်းယူပြီးတော့ဖေဖော်ဝါရီလဆမိုင်းကလေးကဖမ်းဆီးထိန်းသိမ်းခံထားတဲ့နိုင်ငံတော်အတိုင်းအမိခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တမရဝင်းမြင့်တို့ကိုဆက်သွယ်ရေးပုံမှချုပ်ဖောက်မှုအပြင်မတိမငြိမ်ဖြစ်အောင်လုံဆောင်မှုဆွဲချင်တဲ့ဒီကနေ့ထပ်ပြီးတော့ဆွဲဆိုးလိုက်ပါတယ
်။ဒေါက်အောင်ဆန်းစုကြည်ကိုနောက်ထပ်နှစ်မှုထပ်ပြီးတော့ဆွဲတာပါ။ပထမတစ်ခုကပို့ကုန်သွင်းကုန်ဥပဒေပုံမှန်ရှင်းနေဆွဲထားတယ်ဝါကီတော့ကြီးတွေပဲအဲ့ဒါကိုသူကစီကန်းဖောက်ဖြစ်ပြီးတော့အသုံးပြုတယ်ဆိုပြီးတော့ဆက်တော်ရေးဥပဒေပုံမှန်68ထပ်ပြီးဆွဲပါနောက်ထပ်တစ်မှုကတော့ဒေါ်စန်းစုကြည်ရဲ့နေပြည်တော်မြို့တော်ဝန်ဒေါက်တာမြို့အောင်နောက်တစ်ခါနိုင်ငံတော်သမ္မတကြီးဦးဝင်းမြင့်အဲ့ဒီ3ယောက်ကို905ခကွေးနဲ့ထပ်ပြီးတော့ဆွဲပါလေ
သမရဦးဝင်းမြင့်နဲ့ဒေါ်အောင်ဆန်းစုကြည်ကိုနေပြည်တော်မှာဒီကနေ့ပထမဆုံးဗီဒီယိုကနေရုံထုတ်တဲ့နေမှာပဲအခုလိုထပ်ပြီးဆွဲဆိုခွင့်ရတာလို့ဒေါ်အောင်ဆန်းစုကြည်ဖက်ကတရားဝင်လိုက်ပါဆောင်ဝင်ပေးဖို့ကြိုးစားနေတဲ့တရားလွှတ်တော်ရှေ့နေဦးခင်မောင်စောကပြောပါတယ်ဒေါ်အောင်ဆန်းစုကြည်အပေါ်နောက်ထပ်ဘလို့ဆွဲချက်မျိုးတွေထွက်လာမလဲဆိုတာအတိအကျမသိနိုင်တယ်လို့ခုချိန်မျိုးမှာမြန်မာနိုင်ငံတွင်ဘာမဆိုဖြစ်လာနိုင်တယ်လို့လည်းဦးခင်မောင်စောကပြောပါတယ်ဒေါ်အောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ဖက်ကလိုက်ပါအကြိုးဆောင်ပေးမယ်ဥပဒေပညာရှင်တွေနေနဲ့လဲဒီကနေ့ထိရှင်းနေပါဝါမရကြတဲ့အတွက်ရုံထုတ်ချိန်ထိတွေ့ဆုံခွင့်မရသေးသလိုရုံထုတ်ချိန်မှာလဲအခန်းထဲဝင်ခွင့်မရခဲ့ပါဘူး။နောက်တစ်ကြိမ်ရုံချိန်မတိုင်ခင်မှာတော့ရှင်းနေပါဝါရအောင်ရဲဖက်ကလုပ်ပေးပါလိမ့်မယ်လို့တရားရုံးကပြောကြောင်းရှင်းနေကြီးဦးခင်မောင်စောကပြောပါတယ်။နိုင်ငံတော်စီမံအုပ်ချုပ်မှုကောင်စီနှာဆကကိုအကြံဖက်အုပ်စုအဖြစ်ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကကြေညာလိုက်ပါတယ်။ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်ရဲ့အချုပ်အခြာအာဏာကိုအကျံဖက်အာနာတင်ယူပြီးတော့တရားဝင်နိုင်ငံကောင်းဆောင်တွေဖြစ်ကြတဲ့သမရဝင်းမြင့်နိုင်ငံတော်အတိုင်းအမိခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တက်ကြွလှူရှာသူတွေလူတိများထင်ရှားသူတွေကိုညှရင်ချင်းဥပရေမဲ့ဖမ်းဆီးထိန်းသိမ်းခဲ့တယ်လို့အကျံမဖက်တဲ့အနေနဲ့အာနာဖီဆန်းကြတဲ့ပြည်သူပြည်သားတွေနိုင်ငံဝန်ထမ်းတွေအရက်ဖက်အဖွဲ့အစည်းကောင်းဆောင်တွေနဲ့ရဟန်းတန်ကားတွေကျောင်းသူကျောင်းသားတွေကိုပြစ်ခတ်တပ်ဖြတ်ဖမ်းဆီးပြီးတော့ရာဇဝတ်သားတွေဆီလုပ်ပြီးချင်းချောင်းနေတဲ့စစ်အာဏာရှင်ရဲ့အပြုအမူတွေဟာနိုင်ငံတော်နဲ့ပြည်သူပြည်သားတွေကိုအကြမ်းဖက်ဆင့်ကျင်ညာခြင်းဖြစ်တယ်လို့လည်းကြေညာချက်မှာပြောထားပါတယ်။နိုင်ငံတော်ဝန်ကလမ်းမာတွေနဲ့ရဲရွာလူမှုအတိုင်းဝိုင်းတွေကလည်းစစ်ကောင်စီရဲ့လုပ်ရတွေကြောင့်စစ်မြေပြင်အဖြစ်ရောက်ရှိနေပြီးတော့ပြစ်ခတ်တပ်ဖြတ်မှုကြောင့်မြန်မာပြည်သူပြည်သားတွေရဲ့အသက်အိုးအိမ်တွေလည်းအကြမ်းဖက်မှုနဲ့ရင်ဆိုင်နေရတဲ့အတွက်နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကိုနိုင်ငံတကာဥပဒေနဲ့အရေးယူနိုင်ရေးအကြမ်းဖက်အုပ်စုအဖြစ်ကြေညာလိုက်ကြောင်း CRPH ရဲ့ထုတ်ပြန်ချက်30/2021ကိုတန်လင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလွင်ကိုလက CRPH ရဲ့ Facebook လူမှုစာမျက်နှာကနေမတ်လ10ရက်နေ့ကထွက်ကြားကြေညာခဲ့ပါတယ
်။ VOA American တန်ညာရဲ့မြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိ5.19 kHz 1553ည5.25 kHz 1783ည5.32 kHz kilohertz 9335နဲ့စနေတင်းငွေမှာ5မီတာ190 kilohertz 1505လို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ရဲ့တနင်္လာနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။သမ္မတဟောင်းဒေါ်နယ်ထရန့်ကဖလော်ရီဒါပြည်နယ်မှာကျင်းပတဲ့ CPAC Republican Party ရဲ့နိုင်ငံလုံးဆိုင်ရာညီလာခံမှာသမ္မတဂျိုးဘိုင်တန်ရဲ့မူဝါဒတွေကိုအကြီးအကျယ်ဝေဖန်လိုက်ပြီးRepublican Party ကိုဆက်ပြီးဦးဆောင်သွားမယ်လို့လည်းထပ်ပြီးတော့ပြောလိုက်ပါတယ်။တနင်္လာနေ့ကသူ့ရဲ့မိန့်ခွန်းဟာသမ္မတတာဝန်ကုံဆုံးပြီးတဲ့နောက်ပထမဆုံးမိန့်ခွန်းဖြစ်ပြီး2024ခုမှာသူပြန်ပြီးအရွေးခံအောင်မလားဆိုတာကိုတော့အတည်ပြုပြောကြတာမရှိခဲ့ပါဘူး။ CPAC ညီလာခံတက်ရောက်သူတွေကတော့ Trump ကိုထောက်ခံသူတွေကြီးပဲဆိုတာပြောစရာမလိုပါဘူး။ထောက်ခံသူတစ်ယောက်ကသူဒီကိုလာတာသမ္မတ Trump ကိုထောက်ခံဖို့ဖြစ်ပြီးသူတစ်သက်လုံးမှာ Trump လောက်တော်တဲ့သမ္မတတယောက်မှမတွေ့ဘူးလို့လည်းပြောပါတယ်။ဒီနှစ်ပတ်လည်ညီလာခံဟာအစင်လာအယူဆတွေကိုသာအသာပေးဆွေးနွေးကြတာဖြစ်ပေမဲ့ဒီနှစ်မှာတော့ Donald Trump အကြောင်းကြီးပဲလွှမ်းမိုးနေပါတယ်။သမ္မတဟောင်း Trump က Joe Biden ကသူ့ရဲ့သမ္မတတတပထမဆုံးလာမှာကလေးကစစ်တပ်သမိုင်းကိုအကြီးအကျယ်ဖျက်ဆီးတဲ့အလုပ်ကိုလုပ်ခဲ့ပြီးဖြစ်ကြောင်းနဲ့သူတို့အစိုးရအဖွဲ့ဟာအလုပ်ကံရဖို့မိသားစုတွေဖြစ်ပေါ်ဖို့နေဆက်တွေလုံခြုံဖို့စွမ်းအင်လုံလောက်ရေးအမျိုးသမီးတွေနဲ့စိတ်ပတ်နေပေအားလုံးကိုစန့်ကျင်သူတွေဖြစ်ကြောင်းသက်သေပြသွားပြီးဖြစ်တယ်လို့လည်းဆိုပါတယ်။ CPAC Nilagama, Tamrahan Trump, Georgia Jadrina Padelu, Enduro Nine, Dikesago, Ion Site, Cheshimbo, a chain Choni Mamaho Pulo, Enduroga, Nimbe Tavare. Dinet Nila Nima, Hong Konga, Yavam Yazado, Sandab Jadriha, Nanyanjo Tissa Poyan, Hilwe, Jansi Mune, Saja Jinkan Tajaya, Democracy Yet Lushadune, Nanyay Kongsong, Lisa Koniadogo, Taukane Nine. တရားရုံးတစ်ခုရှိမှာတွားရောက်စုဝေးစံတာပြခဲ့ကြပါတယ်စံတာပြသူတွေကဟောင်ကောင်ကိုလွတ်လပ်ခွင့်ရရေးငါတို့ဒေါ်လာရမယ့်အချိန်ရောက်ပြီနိုင်ငံရေးအကျဉ်းသားတွေအကုန်လွတ်စတဲ့ဒီမိုကရေစီရေးကြွေးကြော်သံတွေကိုစံပြိုင်အော်ဟစ်ခဲ့ကြပါတယ်ဒါဖြင့်အခုလက်တလောသက်ဦးစံပိုင်စနစ်မျိုးနဲ့အုပ်ချုပ်မှုကိုဖိစံဆန့်ကျင်ကြတဲ့မြန်မာနိုင်ငံနဲ့ထိုင်းနိုင်ငံတွေမှာလက်သုံးချောင်းထောင်အလေ ဒီနေ့ကျွန်တော်တို့ရဲ့စာဝန်ခံတွေမှာမြင်ခဲ့ကြရတာပါ။နိုင်ငံတော်ကိုပုံကံရန်လျှော့ဝှက်ပူးပေါင်းကြဆီမှုဆွဲတဲ့ဟာပြီးခဲ့တဲ့နှစ်ကဟောင်ကောင်လွှတ်တော်အလို့သဘောအကျိုးရွေးကောက်ပွဲတွေမှာအခုတရားစွဲခံထားရသူတွေရဲ့ပါဝင်ပတ်သက်မှုတွေနဲ့ဆက်စပ်နေတာပါ။ ဒီတက်ကြွလှုပ်ရှားသူတွေဟာပြီးခဲ့တဲ့လတဲ့ကအဖမ်းခံခဲ့ရပြီးပြန်လွတ်ပေးခဲ့ပေမဲ့အခုတော့အာမခံရဖို့အငင်းခံထားကြရပါတယ်။တင်းငွေတွေကစင်ခေါ်ခံရသူတွေဟာရက်စခတ်မှလာရောက်အဖမ်းခံရမယ်ဆိုတဲ့အကြောင်းကြားစာကိုလွန်ခဲ့တဲ့ရက်အနည်းငယ်ကမှရရှိခဲ့ကြတာဖြစ်ပြီးတကယ်တော့အေဂျီလာတွေမှာမှအခုလိုအဖမ်းခံကြရမှာပါ။ အခုအဖမ်းခံရဖို့စင်ခေါ်ခံရသူတွေထဲမှာမကြသေးခင်လာတဲ့အတွင်းကမှအဖမ်းခံထားရတဲ့သတင်းမီဒီယာလောကမှာအော့စာတက္ကမရှိသူဂျင်မီလိုင်လိုလူသိများတဲ့တက်ကြွလှုပ်ရှားသူတွေလည်းပါဝင်ပါတယ်။သူ့ကိုပြည်ပနိုင်ငံများနဲ့ပူးပေါင်းကြံစီမှုနဲ့တရားစွဲထားပြီးတခြားသူတွေကတော့နိုင်ငံရေးအရပြည်ပကိုထွက်ပြေးတင်ဆောင်ခဲ့ကြပါတယ်ရှင်။ ပြီးခဲ့တဲ့သတင်းပတ်အတွင်းအိုမန်ပင်လယ်ကွေ့မှာအစ္စရေးပိုင်တင်မော်ဒဇင်အတိုက်ခိုက်ခံခဲ့ရတာနဲ့ပတ်သက်လို့အီရန်မှာတာဝန်ရှိတဲ့အကြောင်းအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟုကပြောလိုက်ပါတယ်။ဒါကအီရန်ရဲ့လက်ချက်ဆိုတာရှင်းပါတယ်။ဒီလိုကိစ္စမျိုးနဲ့ပတ်သက်ရင်ဘယ်လိုတုံ့ပြန်မလဲဆိုတော့ကြောက်ရွံ့မူဝါဒပါလဲဆိုတာခင်ဗျားတို့သိပါတယ်။ အစ္စရေးရဲ့အကြီးဆုံးရန်သူကလို့ဝန်ကြီးချုပ်နက်တန်ယာဟုကအစ္စရေးလူထုရုပ်သံသတင်းတောက်ခံကိုပြောခဲ့တာပါ။အီရန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရစာရေးခတ်တီစာတီကအစ္စရေးရဲ့စွဲချက်ကိုပြင်းထန်ကန့်ကွက်ကြောင်းနဲ့နက်တန်ယာဟုရဲ့ကြေညာချက်ကကြောက်ရမ်းရမ်းလာတာဖြစ်တယ်လို့ဆိုပါတယ်။အစ္စရေးသင်္ဘော MV Helios Reha တောက်ကြံတွေကအရှေ့လေပိုင်းကနေစင်ကာပူနိုင်ငံကိုထွက်ခွာခြင်းပြစ်ခတ်ခံခဲ့ရပြီး တင်မော့ကိုယ်တိုင်နှစ်ဖက်စလုံးမှာအပေါက်တွေဖြစ်ခဲ့ကြောင်းအမေရိကန်အရာရှိတွေကပြောပါတယ်ရှင်။ 2020 ခုနှစ်အထိ COVID-19 ကာကွယ်ဆေးထုတ်လုပ်ငန်းကိုအကြီးကျယ်ထောက်ခံအားပေးတဲ့နိုင်ငံတွေထဲဗြိတိန်နဲ့ဆွီဒင်နိုင်ငံတွေဟာအမြင့်ဆုံးထောက်ခံတဲ့နိုင်ငံတွေဖြစ်ကြောင်းနိုင်ငံတကာလေ့လာရေးအဖွဲ့တစ်ခုကဖော်ပြလိုက်ပါတယ်။ကာကွယ်ဆေးထုတ်လုပ်ငန်းတွေအကြီးဆုံးထောက်ခံတဲ့နိုင်ငံတွေဟာဗြိတိန်၊ပြင်သစ်၊ဂျာမနီ၊ဂျပန်၊ဆွီဒင်နဲ့အမေရိကန်နိုင်ငံစတဲ့ 6နိုင်ငံဖြစ်တဲ့အကြောင်းနိုင်ငံတကာဆက်ဆံရေးအဖွဲ့ CNC ကဒီကနေ့တင်လာတဲ့မှာထုတ်ပြန်ခဲ့တာပါ။စစ်တမ်းတွေအရဗြိတိန်မှာ89ရာဂိုင်းနှုန်းကာကွယ်ဆေးထိုးပြီးကြောင်းနဲ့ပြီးခဲ့တဲ့စက်တင်ဘာလတုန်းက65ရာဂိုင်းနှုန်းကသာရှိခဲ့တယ်လို့ဆိုပါတယ်။စက်တင်ဘာတော့တွစ်ဆုံမေးမြန်းထားသူတွေရဲ့87ရာဂိုင်းနှုန်းဟာကာကွယ်ဆေးထိုးထားပြီး2021စက်တင်ဘာလတုန်းက58ရာဂိုင်းနှုန်းသာရှ ေးဌာနတစ်ခုကအသက်18နှစ်အထက်ရွယ်ရသူတွေအတွက်ဂျွန်ဆန်ဂျွန်ဆန်ကာကွယ်ဆေးထိုးနိုင်ကြောင်းအတည်ပြုပြောလိုက်ပါတယ
်ထိတ်တန်းရောက်နေတဲ့သတင်းတွေကိုမန်နန်းလောင်နဲ့မခွန်ညိုတို့ကြေညာပေးခဲ့တာပါရှင်VOA မြန်မာပိုင်းရဲ့မလတ်တီးရဲ့တနင်္လာနေ့ညဘက်အစီအစဉ်လေးကိုဝါရှင်တန်မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဆန္ဒပြသူတွေတေဆုံတဲ့အထိပြစ်ခတ်နှိမ်နင်းခဲ့တဲ့နိုင်ငံတော်စီမံအုပ်ချုပ်မှုကောင်စီကိုအကြမ်းဖက်အုပ်စုအဖြစ်ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကဒီကနေ့ကြေညာလိုက်ပါတယ်နိုင်ငံတဝန်းဒီလက်နက်ကိုင်အာဏာပိုင်တွေရဲ့ပြစ်ခတ်မှုကြောင့်တနင်္ဂနွေနေ့က20ဝန်းကျင်သေဆုံးခဲ့ရပြီးတဲ့နောက် CRPH ကဒီကနေ့ထုတ်ပြန်ကြေညာတာဖြစ်ပါတယ်။
ပြည်ထောင်စုတပ်မတော်မြန်မာနိုင်ငံတော်နဲ့ နိုင်ငံလူနိုင်ငံသားများအပေါ်အကြမ်းဖက်မှုတိုက်ခိုက်ရေးဥပဒေပါအကြမ်းဖက်မှုများကိုကျူးလွန်စေရရှိသည်နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအားအကြမ်းဖက်အုပ်စုအဖြစ်ကျင်းပလိုက်သည်ပြောင်းစုလွတ်တော်ကိုစားပြုကောင်တီ
နိုင်ငံတကာဥပဒေတွေနဲ့အရေးယူနိုင်ဖို့အတွက်အခုလိုကြေညာတာဖြစ်တယ်လို့ဒီကနေ့အကြေညာတဲ့အထဲမှာပြောပါရယ
်အာဏာသိမ်းစစ်ကောင်စီကနိုင်ငံသူနိုင်ငံသားတွေရဲ့ကြားဥပဒေစိုးမိုးနဲ့လုံခြုံရေးကိုအကပ်ဖို့မပေးတဲ့အပြင်ငြိမ်းချမ်းစွာဆန္ဒပြနေတဲ့နိုင်ငံသူနိုင်ငံသားတွေကိုလက်မတွေပေါ်မှာရောလမ်းပြလမ်းချင်းတွေမှာရောစောက်ဦးတွေကြားထဲမှာပါအကြမ်းဖက်တပ်ဖြတ်မှုတွေကျူးလွန်နေပါတယ်ဒီလိုအကြမ်းဖက်တပ်ဖြတ်မှုတွေကြောင့်မလို့နိုင်ငံသားများစွာရဲ့အသက်တွေလည်းဆုံးရှုံးနေရတယ်ဖြစ်ပါလို့ဒါကြောင့်မို့လို့ဒီနာသကကောင်စီကိုနိုင်ငံတကာဥပဒေတွေနဲ့အညီအရင်းယူဆောင်ရွက်နိုင်ဖို့အတွက်အောက်ပါကြေညာချက်ကိုထုတ်ပြန်ကြေညာလိုက်ပါတယ
်ပြည်သူ့ရဲ့အပေါ်စစ်ကောင်စီကအကြမ်းဖက်နေတဲ့အပေါ်လဲပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီကအပြင်းအထန်ရှုံချလိုက်ပါတယ်မြန်မာနိုင်ငံအနှံ့ကမြို့တွေမှာမနေ့တုန်းကလူသေးဆုံးတဲ့အထိပြစ်ခတ်နှိမ်နှင်းမှုတွေရှိခဲ့ပေမဲ့ဒီနေ့ဆန္ဒပြသူအများအများလမ်းပေါ်ပြန်ထွက်လာပြီးတော့ဆရာနာရှင်ဆန့်ကျင်ရေးဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မြို့မှာတော့ဆန္ဒပြသူတွေကိုမျက်ရည်ယိုပုံးတွေအသံပုံးတွေရဘာကြီးတွေနဲ့ပြစ်ခတ်လူစုခွဲပါတယ်ရန်ကုန်မြို့စမ်းကြောင်းဘက်မှာဒီလက်နက်ကင်လုံခြုံရေးတွေကလူနေအိမ်တွေရှိရာလမ်းတွေကိုဒီမျက်ရည်ယိုပုံးတွေနဲ့ပစ်ခတ်တဲ့အတွက်အိမ်ထဲမှာနေတဲ့သူတွေကလေးတွေလူကြီးတွေထိခိုက်ဒဏ်ရာရခဲ့ကြပါတယ်။အခုလိုမျိုးပစ်ခတ်နေတဲ့ကြားကပဲဆန္ဒပြသူတွေကလည်းရှောင်းသိမ်းဆန္ဒပြခဲ့ကြပါတယ်
။ဒီမကောင်းဆိုးဝါးခစ်ကြီးကိုကျွန်တော်တားတယ်ခစ်ကိုမတည်ဝါးချင်ဘူး။အဲ့တော့ကျွန်တော်တို့ပဲခံလိုက်မယ်။သူတို့ကတော့မခံနိုင်ချင်ဘူး။အဲ့တော့အဓိကတစ်ချက်ပြီးတော့မနေ့ကအကြုံဝါတဲ့ဒီကိုသူရဲကောင်းနေတော့ကိုကျွန်တော်ခံပြင်းတဲ့အတွက်ကျွန်တော်ဒီလိုလာတာပါ။မနေ့ကတော့ကျွန်တော် front line မှာမရှိခဲ့ပါဘူး။ဒီနေ့ကတော့ကျွန်တော်ကိုယ်တိုင် front line တက်ပါတယ်။ကျွန်တော်တကယ်ချင်း၄ယောက်ပါပါတယ
်။ရန်ကုန်မြို့မှာပြည်တော်ကပြစ်ခတ်မှုအတွင်းသေဆုံးသူ၄ယောက်လို့အတည်ပြုနိုင်ပါတယ်။သေဆုံးသူ၂ယောက်လို့အတည်ပြုနိုင်တဲ့မန္တလေးမြို့မှာလည်းဒီကနေ့ပြည်သူတွေလမ်းပေါ်ထွက်ပြီးတော့ဆန္ဒပြကြပါတယ
်။
ဒါကတော့မန္တလေးမြို့ကဆန္ဒပြတဲ့အတန်းတွေပါမနေ့တုန်းကတေဆုံးသူ9ယောက်ထက်မနည်းရှိခဲ့တဲ့ဒဝယ်မြို့မှာလည်းဒီနေ့ဆန္ဒပြသူတွေကတေဆုံးသွားသူတွေအတွက်အောက်မေ့ဆုတောင်းပွဲတွေလုပ်ကြပါတယ်ရန်ကုန်မြို့မှာလည်းတေဆုံးခဲ့သူတွေအတွက်အထိတ်မှဆုတောင်းပွဲတွေကိုလုပ်ပါတယ်မြန်မာနိုင်ငံမှာဒီငြိမ်းချမ်းစွာဒီမိုကရေစီတောင်းဆိုရင်းနဲ့တေဆုံးသွားသူတွေရဲ့ချမ်းရည်သူမိသားစုတွေအတွက်အထူးစိတ်မကောင်းကြောင်းအမေရိကန်သမ္မတရဲ့အမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကလည်းကြေညာချက်ထုတ်ပြန်ပြောကြားခဲ့ပါတယ်အခုလိုမျိုးငြိမ်းချမ်းချမ်းဆန္ဒပြသူတွေကိုတည်စေတဲ့အထိအင်အားသုံးနှိမ့်နှင်းတဲ့အတွက်အမေရိကန်ပြည်ထောင်စုကနောက်ထပ်အရေးယူမှုတွေလာမယ့်ရက်ပိုင်းတွေကျရင်ထပ်လုပ်သွားမယ်လို့သူကပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဒီမိုကရေစီတရားဥပဒေဆွေးမိုးရေးနဲ့လူ့အခွင့်အရေးအတွက်တတိရှိရှိတောင်းဆိုနေကြသူတွေနဲ့တသားတည်းဆက်လက်ရပ်တည်နေတယ်လို့လည်းပြောပါတယ်။မြန်မာပြည်သူတွေအပေါ်အားဖြည့်ထောက်ခံဖို့နဲ့အကြမ်းဖက်သူတွေသူတို့လုပ်ရတဲ့အတွက်တာဝန်ယူမှုရှိအောင်လို့Indo-Pacific ဒေသတွေမှာရှိတဲ့ American မဟာမိတ်တွေနဲ့ဆက်လက်အနီးကပ်ပူးပေါင်းဆွေးနွေးဆောင်ရွက်နေတယ်လို့လည်းအိမ်ပြူတော်အမျိုးသားလုံခြုံရေးအကြံပေး Jake Sullivan ရဲ့ကြေညာချက်ထဲမှာပြောကြားထားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်ဖြစ်တဲ့ American ပြည်ထောင်စုကအလှည့်ကျဥက္ကဋ္ဌတာဝန်ကိုဒီနေ့စတင်တာဝန်ယူမှာဖြစ်ပါတယ်။ဥက္ကဋ္ဌတာဝန်ယူထားစဉ်မှာဦးစားပေးဆောင်ရွက်မဲ့ကိစ္စတွေကိုဒီနေ့ကြေညာတဲ့အခါမှာမြမရေးကိစ္စကိုကင်တွယ်ဆောင်ရွက်ရေးအစီအစဉ်တွေပါဝင်မယ်လို့မျှော်လင့်ရပါတယ်။မြန်မာနိုင်ငံကိုနိုင်ငံတကာလုံခြုံရေးတပ်တွေဝင်ရောက်နိုင်တဲ့ကုလသမဂ္ဂပဒိညာစာချုပ်ပါ Chapter 7ကိုအသုံးပြုရေးကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးပေါ်ဆွေးနွေးစဉ်းစားဖို့အတွက်မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးတန်တမန် Tom Andrews ကလည်းကြေညာချက်ထုတ်ပြန်တိုက်တွန်းပါတယ် Chapter 7မှာကုလသမဂ္ဂရဲ့ငြိမ်းချမ်းရေးထိန်းတက်တွေဝင်ရောက်ရေးဆိုတဲ့အချက်ပါဝင်ပါတယ်ငြိမ်းချမ်းစွာဆန္ဒပြနေသူတွေကိုဆရာနာတင်ထားသူတွေကရရက်ဆက်ဆက်နှိမ်နှင်းမှုတွေတိုးလုံနေတဲ့အတွက်ကမ္ဘာနိုင်ငံတွေအနေနဲ့အရေးယူဆောင်ရွက်ရမယ်လို့ဒီလူ့ခွင့်ရေးဆိုင်ရာအထူးတန်တမန် Tom Andrews ကပြောပါတယ်။အင်အားသုံးနှိမ်နှင်းသူတွေအပေါ်ပြစ်မှတ်ထားတန်ခတ်အရေးယူမှုတွေလုပ်ရမယ်လို့လည်းသူကပြောကြားထားပါတယ်။အာဆီယံနိုင်ငံခြားရေးဝန်ကြီးတွေအနေနဲ့မြန်မာအရေးကိုနှက်ဖြန်ကြရင်တော့ online ပေါ်ကနေပြီးတော့တွေးဆဆွေးနွေးမယ်လို့စင်ကာပူနိုင်ငံခြားရေးဝန်ကြီးကအတည်ပြုပြောပါတယ်။အထူးအစည်းအဝေးလုပ်ပြီးတော့ဆရာနာပင်တွေဘက်ကဘာပြောမယ်ဆိုတာနားထောင်မယ်လို့သူကပြောကြားထားပါတယ်။နေပြည်တော်မှာတော့ဆက်လက်ဖမ်းဆီးတရားစွဲခံထားရတဲ့သမ္မတဦးဝင်းမြင့်နဲ့ဒေါအောင်ဆန်းစုကြည်တို့ကိုဒီနေ့ဗီဒီယိုကွန်ဖရင့်ဆင်းနဲ့ရုံထုတ်ပါတယ်။ ဒေါက်ဆန်းစုကြည်ကိုအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုံ့ဆော်မှုပုံမှန်905ခွေဆက်သွယ်ရေးပုံမှန်68တို့နဲ့ထပ်ပြီးတော့တရားဆွဲပါတယ်။ဒါကြောင့်ဒေါက်ဆန်းစုကြည်ကိုဆွဲထားတဲ့ပုံမှန်စုစုပေါင်းက4ခုဖြစ်သွားပါပြီ။ဒါပေမဲ့ဒေါက်ဆန်းစုကြည်အနေနဲ့သူ့ရဲ့ရှေ့အနေနဲ့တော့အခုထိတွေးခွင့်မရသေးဘူးလို့သူ့ရဲ့ဥပဒေအကျိုးဆောင်ဦးခမောင်စောကပြောပါတယ်
။ဒေါက်ဆန်းစုကြည်ကလည်းရှေ့အနေနဲ့တွေးချင်တယ်လို့ပြောတယ်။အဲ့တော့တရားစီရရဲကိုစီစဉ်ပေးလိုက်ပါလို့ဟိုပြွန်ကြားလိုက်ပါတယ်။နော်အဲ့တော့အဲ့ဒီအမှုကိုတော့ရှင်းနေလဲမပါသေးတဲ့အတွက်ကြောင့် CMP ကိုမလုပ်ရသေးပါဘူးနော် Case Management Program ကိုမလုပ်ရသေးပါဘူး15ရက်နေကိုပြန်ချိန်လိုက်ပ
ါဒေါက်ဆန်းစွကြည်နဲ့အတူအမှုတရဲလေးဖြစ်တဲ့သမရဦးဝင်းမြင့်ကိုလည်းပုံမှန်905ခခွေးနဲ့အမှုထပ်တိုးတရားဆွဲတယ်လို့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်ကိုလည်းပုံမှန်905ခခွေးနဲ့တရားဆွဲတယ်လို့ရှင်းနေကြီးဦးခမောင်စောကပြောပါတယ်ရှင်ဗီအိုအီမြန်မာပိုင်းရဲ့တင်းနှလာနေညာပဲအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ဖောက်လွင့်ပေးနေတာဖြစ်ပါတယ်မြန်မာနိုင်ငံမှာဒီအရသာအစိုးရလက်ကနေတမရောက်ကွယ်ဦးစီးချုပ်ဦးဆောင်ပြီးတော့အာဏာသိမ်းယူအုပ်ချုပ်နေတဲ့အပေါ်မှာကန့်ကွက်ဆန္ဒပြမှုတွေဟာနေတိုင်းဆက်ပြီးတော့ရှိနေပါတယ်အချိန်လဲလျှော့မသွားပါဘူးရန်ကုန်မှာဆိုရင်စမ်းချောင်းမြို့နယ်နဲ့လှိုင်မြို့နယ်တွေဘက်မှာလက်နက်ကင်လုံခြုံရေးတွေကဆန္ဒပြသူတွေကိုမျက်ရည်ရုပ်ဘုံတွေရဘာကြီးတွေနဲ့ပြစ်ခတ်ဖြိုခွဲတာဖမ်းဆီးတာတွေဒီနေ့လုပ်ပါတယ်ရန်ကုန်မြို့ကဆန္ဒပြပွဲအခြေအနေကိုတော့ VOA သတင်းတောက်မတ်မီခါကစူးစီးတင်ပြပါမယ်ရှင်
ဖေဖော်ဝါရီ၁ရက်နေ့ကစလို့တက်မလို့အာဏာသိမ်းလိုက်တဲ့အပေါ်ဆန့်ကျင်ဆန္ဒပြမှုတွေဟာတလကြာတဲ့အထိငြိမ်သက်သွားတာမရှိဘဲဆက်လက်အားကောင်းနေသေးဖြစ်ပါတယ်။ဒီကနေ့နေ့လယ်ပိုင်းကစလို့အင်းစိန်လမ်းမပေါ်မှာရှိတဲ့ဘူတာယုံလမ်းဘက်နဲ့စမ်းကြောင်းဘက်တွေမှာတော့အာဏာပိုင်တွေဘက်ကမျက်ရည်ယိုပုံအတန်ပုံနဲ့ရဘာကြီးတွေတုံးကလူစုခွဲတာတွေရှိခဲ့ပေမဲ့ဆန္ဒပြပြည်သူတွေကတော့ဖြိုခွဲခံရပြီးတိုင်းပြန်စုဆန္ဒပြနေကြပါတယ်။ကျွန်းတော်လမ်းမှာရှိတဲ့ဆန္ဒပြလူစုကိုရဲနဲ့တပ်ကမီခိုဘုံတွေပစ်သွင်းကလူစုခွဲတာတွေရှိရမှာဖမ်းဆီးခံရသူတချို့လည်းရှိပါတယ်။ကျွန်းတော်လမ်းဆန္ဒပြပွဲကိုကိုယ်တိုင်ပါဝင်ခဲ့သူတူဦးကတော့ဖြိုခွဲခံရမှုအခြေအနေကိုခုလိုပြောပါတယ်
။အဲဒီအရပေါ့နော်ဟိုမနေ့ရောင်ကဆိုလို့ရှိရင်တို့ကဒီပေါ့နော်လက်ဖက်ဆိုင်မို့လမ်းပေါ်ကလက်ဖက်ဆိုင်နားတော့ကျတော့တို့တက်လာတယ်။ဒီနေ့ကျတော့ဒီအဲဒီဘို့လမ်းပေါ်ကနေတက်ပြီးတော့မြောင်မြလမ်းကနေဝင်တာပေါ့နော်။ဟိုတက်လာတာလေတို့အင်အားကျတော့အယောက်40လောက်ရှိမှလို့ထင်တယ်။မဟုတ်လာတော့လေတက်နေတော့လေဖောက်တယ်အများကြီးပဲအချက်ဆယ်ကျလောက်တော့ရှိတယ်။ဟိုလမ်းကြဲကလူတွေကဝင်သွားတော့လေသူကလမ်းကြဲရေကိုလည်းဖောက်တယ်မှာ။ဒီနေ့ကတော့နည်းနည်းပေါ့နော်တို့အရှိကိုနည်းနည်းတက်လာတယ်။နောက်ပြီးတော့အဲ့ဒီမြောင်မြလမ်းတွေကနေဝင်သွားတာပေါ့။ပြည်သူတွေအတားဆီးလောက်ထားတာကိုလည်းတို့ကဖယ်လိုက်ကြတာပေါ့။အချုပ်ကလည်းပါတယ်လေ
။ကျွန်းတော်လမ်းနဲ့ဘိုလမ်းအတွင်းကိုတပြိုင်တည်းအာနာပိုင်တက်ဖွဲ့တွေဝင်လာပြီးမျက်ရည်ယိုပုံအများအပြားသုံးပြီးဖြိုခွဲတာဆန္ဒပြလူငယ်တွေကာယံထားတဲ့အတားအဆီးတွေကိုဘူဒိုဇာနဲ့ထိုးဖြက်ကလမ်းတွေတွေထိပါတောက်လျှောက်ဖြိုခွင်းတာကျွန်းတော်လမ်းနဲ့ပြည်လမ်းကြားမှာရှိတဲ့မတ်တီကြီးလမ်းစံကြောင်လမ်းမအူပင်လမ်းတို့မှာပိုက်စိတ်တိုက်ဝင်ရှာကနှစ်ဖက်ညက်ပိတ်ဆို့ဖမ်းဆီးတာတွေလုပ်ခဲ့တာတွေရှိတယ်လို့ရက်ကွက်နေပြည်သူတို့ကပြောပါဘာခဲ့ရလမ်းပေါ်မှာလမ်းတွေအတိုင်းမှာပိတ်ဆို့မှုတွေလုပ်နေတယ်လို့ပြောပါတယ်
အခုလူပဲဘွားတွေကတော့အဲ့မှာရှင်းမှာတိုင်းသမားတွေတော့ထပ်ပြီးရောက်လာတယ်ဒီနေ့လေဒါကြောင့်လားလောဆက်ကြီးလေးမှာခလေးတွေတောင်ကျွန်တော်တို့ကျွန်းတော်လမ်းမှာခလေးတွေပိတ်နေတာကိုပွားခေါ်ဖို့လုပ်တဲ့အခါကျတော့ကျွန်တော်လိုက်ပြီးတော့ပတ်ဝင်လာမှာတောက်လျှောက်ဘယ်ပေါက်ကိုပေါက်ကျွန်တော်ပဲလမ်းကိုကူးလို့မရဘူးဖြစ်နေလို့ဗျဘလို့မှဝင်လို့မရဘူးဖြစ်နေလို့ဗ
ျနောက်ထပ်ပိုက်စိတ်တိုက်ဖြိုခွဲမှုတွေလုပ်ခဲ့တဲ့အရာတစ်ခုကတော့အင်းစိန်လမ်းမပေါ်ကဘူတာယုံလမ်းဘက်မှာပါအဲ့ဒီမှာလေမျက်ရည်ယိုပုံအတန်ပုံးတွေနဲ့ပြကလူစုခွဲခံခဲ့ရပြီးအပန်းစီတွေလည်းရှိခဲ့ပါတယ်ဆန္ဒပြနေသူတွေကိုလက်ဖက်ရည်ဆိုင်တွေအိမ်တွေထိပါဝင်ရောက်ရှာဖွေဖမ်းတာတွေလုပ်ခဲ့ပါတယ်ရန်ကုန်အင်းစိန်လမ်းမကြီးပေါ်ကတပိတ်စစ်ကြောင်းကို၃ချိန်ထပ်မနေမျက်ရည်ယိုဘုံတွေပါ၃ကဖြိုခွဲတာတွေဖြစ်ခဲ့ပါတယ်အင်းစိန်လမ်းမပေါ်စင်ရည်တွင်ပတ်တိုင်နားမှာလဲဆန္ဒပြနေရကတဆင့်ဆင့်ရှိတ်တိုးဖြိုခွဲခံခဲ့ရပါတယ်ရဲတပ်ဖွဲ့ဘက်ကမျက်ရည်ယိုဘုံ၁၀လုံးနီးပါး၃ကဖြိုခွဲခဲ့ပြီးဆန္ဒပြပြည်သူတွေကတော့ဖြုတ်ခွဲခံရပြီးတိုင်းပြန်စုဆန္ဒပြနေကြပါလေမနေ့ကသွေးမြေခခဲ့တဲ့ပြစ်ခတ်ဖြုတ်ခွဲမှုတွေရှိခဲ့တဲ့တိုင်ငန်းကျွန်းမှာတော့ပြည်သူတွေကလေးလောင်းကန်လမ်းပတ်မှာဆက်လက်ပြီးဆန္ဒပြနေတာရှိသလိုမနေ့ကစုံသူတွေအတွက်လည်းအမှတ်တရစုတောင်းတာတွေလုပ်ခဲ့ပါလေမြို့ထဲပန်ဆိုတန်းလမ်းမနဲ့အနောယထဘက်မှာတော့ဒီကနေ့ညနေပိုင်းမှာရဲအင်အားတိုးချထားကကားနဲ့ရဲအပြည့်နဲ့တိတ်ဆို့ကာယံတာတွေလုပ်ထားတယ်လို့ရက်ကွက်နေသူတို့ကပြောပါလေ
9နိုင်3နိုင်5နိုင်လောက်ကသွားလိုက်တာအဲ့ မှာတော့ဒီတန်းဆူလန်းဘက်ကနေပြီးတော့သူတို့ကနေဒီတန်းဆူလေးဘက်ကိုမှန်ဖြန့်လာတယ်ကျလာဒီစကားအောင်မှာပါလို့ဆိုသူကတကယ်တမ်းမှားလေတို့ဖြန့်ရယ်ဟိုပြီးတော့ကျတော့ဒီဘက်ဆူလေးတောင်းရလဲရှိရယ်တော့တန်းဆူလန်းဘက်ကိုတော့ဟိုလေးထိမယ်ကျွန်တော်ရထားလမ်းမှာတော့ရဲအင်းလာကဆက်ဆက်တော့ရှိတယ်မမနကလည်းဒီအေးအေးဆေးဆေးတဲ့သူတို့ဒီမနကဆိုသူတို့9နာရီခွဲဝင်းရလောက်ပါဆိုရင်အနော်ရထားမှာပိတ်တာတော့ပုံမှန်တိုင်းပိတ်ထားရတယ်ဒါပေမဲ့ဟိုဟာမရှိတာကတော့တို့ချင်းအင်္ဂါ3လေးရောက်တော့ပဲရှိရဲသူတို့ဘာသာသူတို့ရေးမှာပဲတိုင်းတွေထိုင်နေကြတယ်ပြီးတော့34ကန်းချင်းမှာသူတို့ကခနာပိတ်ရက်ပြလိုက်တယ်ဆက်ရလာပြီးခနာနေတော့သူတို့ဘာသာသူတို့ပြန်ဆက်သွားတယ်ဒီနေ့တော့ဒီဘက်မှာနေရုံပေါ်မှာပါစံပေါ်ပါမှာမဟုတ်ဘူ
းဒီကနေ့မှာတော့စံကြောင်းနဲ့အင်းစိန်လမ်းမပေါ်တွေမှာအဖမ်းဆီးတွေရှိခဲ့ပြီးလူဦးရေ20မကဖမ်းဆီးခံခဲ့ရတယ်လို့ရက်ကွက်နေပြည်သူတွေကပြောပေမဲ့ဒီဝေကတိကျအတိမပြုတ်ပေးနိုင်ပါဘူးရှင်
ရန်ကုန်မြို့ကဒီဆန္ဒပြအခြေအနေကိုမမေခသတင်းတင်ပြခဲ့တာပါ။မနေ့တနင်္ဂနွေနေ့တုန်းကဒီနိုင်ငံအနှံ့ဆန္ဒပြပွဲတွေကိုလုံခြုံရေးတွေပြင်းပြင်းထန်ထန်ဖြိုခွဲစဉ်မှာတိုက်ဆုံခဲ့သူတွေကိုပြည်သူတွေကအောက်မေ့ဆူတောင်းပွဲအထိတ်အမှတ်တွေဒီကနေ့လုပ်ပေးနေကြပါတယ်။အခုလိုမျိုးအာဏာယူထားသူတွေဘက်ကအင်အားတုံ့နှိမ်နှင်းနေပေမဲ့ဆရာနာရှင်ဆန့်ကျင်တဲ့ဆန္ဒပြသူတွေဘက်ကတော့စွတ်စွတ်စီစီနဲ့ဆက်ပြီးတော့ဆန္ဒထုတ်ဖော်နေတဲ့အကြောင်းကိုတော့ VOA သတင်းတောက်မတ်အိမ်တနာထွန်းကဆက်ပြီးတော့ပြောပြပါမယ်ရှင်။
မြန်မာနိုင်ငံအနှံ့မှာမနေ့ကဆရာနာရှင်ဆန့်ကျင်ရေးဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့ကအကြမ်းဖက်ပစ်ခတ်မှုတွေရှိခဲ့တဲ့အတွက်တေဆုံးသူတွေအများပြားရှိခဲ့ပါတယ်။ဒဝဲမြို့မှာတော့မနေ့ကကြီးအစ်စ်နဲ့ပစ်ခတ်ရပြီးရဲတွေဖမ်းဆီးသွားတဲ့အမျိုးသားတေဆုံးမှုအတွက်ဒီကနေ့ညနေမှာအထိမ်းအမှတ်ပြုလုပ်ခဲ့ပါတယ်။ဒဝဲမှာမနေ့ကလုံခြုံရေးတပ်ဖွဲ့ကပစ်ခတ်မှုကြောင့်တေဆုံးသူ9ဦးရှိခဲ့ပေမဲ့ဒီကနေ့မှာဆက်လက်ဆန္ဒပြနေကြဆဲဖြစ်ပြီးတော့ဒီကနေ့ဆန္ဒဖော်ထုတ်မှုမှာလုံခြုံရေးတပ်ဖွဲ့တွေရဲ့တားဆီးမှုတွေရှိခဲ့တဲ့အကြောင်းကိုကြောင်သားသပိတ်ကောင်းဆောင်တူကအခုလိုပြောပါတယ်။
မနေ့ပိုင်းမှာဒီအရင်လေးတွေကလိုမျိုးလူစုလူဝေးအများကြီးနဲ့ဒီဆန္ဒပြတာမျိုးမလုပ်တော့ပါနဲ့လူနည်းနည်းနဲ့စစ်ကြောင်းစိုးကြောင်းခွဲပြီးတော့ဥရဒါလန်းဆောင်ကြီးကိုပြန်လာပြီးတော့ကျွန်တော်တို့မနေ့ကဒီဥရဒါလန်းဆောင်ကြီးမှာစောက်ဆုံးသွားတဲ့သူတယောက်ရှိတယ်။ဒီနေ့ကပြုံးထောင်ထဲကတယောက်ပေါ့စစ်ကြောင်းတယောက်ဆိုရင်းစီကလာပြီးတော့လွတ်သူပတ်ခွေချတာတို့သူ့ကိုအလေးပြုတာတို့ဘာတို့ကိုလုပ်တယ်ဒီရတဖက်ကလည်းအားအများအများနဲ့အဲ့လိုရေကားတွေဒီကလေးချုပ်ခွနဲ့လက်နဲ့တွေပေါ့နော်အဲ့လိုမျိုးတန်ပြီးတော့ဒီဟာလာပြီးလိုက်တာရှိတယ်။လူတွေကဥဒရာချင်းလမ်းဆုံးမှာတော့ဒီစက်တီကကနေပြီးတော့ဟိုခါလာခါနေပြီးတော့ဝိုင်းပြီးတော့ဌာနပြနေတဲ့အနေထားတွေမျိုးရှိတယ်။အเจ้าတွေကတော့ခဏလာလာပြီးတော့အလေးပြုပြီးတော့မှသူတို့ဒီတက်ဆိုင်ရာလမ်းကြောင်းတွေကိုပြန်ထွက်သွားကြတာပေါ့နော်။
ဒဝဲမြို့မှာဒီကနေ့ညနေမှာရက်ကွက်အလိုက်ကိုရက်ကွက်ထဲကနေစုစည်းဆန္ဒပြခဲ့ကြပါတယ်။ဘိမ့်မှာတော့ဒီကနေ့ဆန္ဒပြတာမှာကြုံတွေ့ရတဲ့အခြေအနေကိုဆန္ဒပြပွဲမှာပါဝင်သူတဦးကအခုလိုပြောပါတယ်။
ဒီနေ့ကတော့ဟိုပါဟိုပါတပိတ်စစ်ကြောင်းအကြီးတွေတော့မရှိဘူးဒါပေမဲ့တော်တော်များလည်းဒီအစုအဖွဲ့လိုက်စစ်ကြောင်းတေးဆိုတအားလည်းမသေးဘူးဗျဟိုအနေတော်တွေပေါ့အဲတော့နောက်လျှောက်ဒီတမျိုးလုံးနည်းကိုဖြစ်သွားတယ်အဲပြီးတော့တချို့တွေကတော့ကိုယ်ရက်ရွာထဲမှာကိုယ့်အကိုဆန္ဒထုတ်ဖော်တဲ့အနေနဲ့အဲစာသားလေးကင်ပြီးတော့အချင်းတွေနဲ့ဗာနဲ့ပေါ့နော်ဟိုကျွတ်ကျွတ်တန်တွေကျွတ်ကျွတ်ပြီးလဲတာတွေလည်းနောက်လျှောက်ရှိပါတယ်အနေလုံးမရှိဘူးကတော့အဲ900 800လောက်မှာဖြစ်ပါတယ်အမနေ့ကလေးတောက်လျှောက်ပေါ့ဒါပေမဲ့ဟိုမနေ့တော့ပစ်ခတ်မှုဖြစ်တဲ့ဒီဇာတိတွေတို့မျိုးသက်တို့ဖြစ်ပါတော့ဒီနေ့လည်းပစ်ခတ်မှုတက်ပြီးဖြစ်ပါတယ်ဖြစ်တဲ့အခါကျတော့ဖြစ်ခဲ့နေတာတဲ့ဟာတွေအများကြီးဖြစ်တဲ့အပြင်အိမ်တွေပေါ်အထီကိုဟိုခပြေးသားလို့လိုက်ပြီးဟိုဖမ်းလို့ဟိုဖြစ်သွားတာမျိုးမဟုတ်ဘဲနဲ့ခပြေးတဲ့လူမဟုတ်ဘဲနဲ့မရှိတဲ့အိမ်တွေကိုပါတက်ပြီးတော့ရိုက်ဖြစ်သွားတယ်ပြီးတော့အတွင်းကပစ္စည်းတွေကိုဖြစ်စီသွားတာတွေไซเคิลကားတွေကိုအိမ်ထဲမှာရှိရတာတွေကိုလည်းရိုက်ဖြစ်တာရိုက်ထိုးပစ်တာတွေဟိုတောက်ဆော့ဖြစ်တယ်တောက်ဆော့ပစ်တဲ့အပြင်အိမ်ထဲမှာရှိတဲ့ဒီတိုင်းဟိုဆန္ဒပြတဲ့လူလည်းမဟုတ်တဲ့လူတွေကိုလည်းဟိုပါဘောကိုထိလက်ရောက်ရိုက်နစ်တာတွေတောက်ဆော့ဒီနည်းနဲ့လည်းဖြစ်တယ
်ဘိမ့်မြို့မှာမနေ့ကပြစ်ခတ်မှုကြောင့်အသေဆုံးသူစီရင်ကိုအတိအကျအတိပြုလို့ရတာမရှိသေးဘူးလို့ဆိုပါတယ်မုံရွာမြို့မှာတော့ဒီကနေ့မှာဆရာဝန်နဲ့ပရဟိတလူငယ်12ဦးဖမ်းဆီးခံခဲ့ရပါတယ်။ဒီကနေ့မုံရွာမှာဖြစ်ခဲ့တဲ့အခြေအနေကိုမုံရွာမြို့အရက်ဖက်အဖွဲ့အစည်းများပူးပေါင်းဆောင်ရွက်ရေးကော်မတီကကိုနေဦးကအခုလိုပြောပါရယ်
။တာစီဈေးမှာသူတို့တနက်တစ်ချက်ပေါက်ပြီးတော့သူတို့လိုချင်တဲ့သူတို့ဈေးမြောင်းမှုလေးပဲဈေးတိုင်းမှာဈေးတိုင်းမှာဈေးမြောင်းတော့သူတို့လိုချင်တဲ့ဟာကိုတာစီဈေးမှာတော်တနက်တစ်ချက်ပေါက်ပြီးတော့ဝင်ပြီးတော့သူတို့လိုချင်တာတွေယူသွားတယ်ကြာမောင်လေးတတိတွေသူနောက်ပါနေပြီးတော့အဲဒီနောက်ကျောင်းနေကျတော့အဆောက်လိုက်လာတယ်နောက်ပါနေပြီးတော့ဖြိုခွင်းမှုပေါ့နော်ဖြိုခွင်းမှုလိုက်လာတော့ညာလေကျွန်တော်တို့ဖိတ်စစ်ကြောင်းကိုတိုက်ရိုက်မဖြိုခွင်းရဘူးဗျကျွန်တော်တို့လမ်းအစ်စ်စင်လမ်းအစ်စ်စင်မှာလဲကျွန်တော်တို့တပိတ်စစ်ကြောင်းပေါ်သွားပြီးဆိုတော့လမ်းလေးပြည်ပြီးတော့ဖိတ်လမ်းလေးပြည်ပြီးတော့ဖိတ်ပေါ့နော်အဲ့လိုလုပ်တဲ့ချိန်မှာအဲ့လိုဆက်သွားတော့သူတို့လည်းအန်တာတော့ဖြစ်တယ်လိုက်ပါလာသူမလိုက်နိုင်ဘူးက 哎嘛，那一段那我来家的下午你家里，我只能下班来等你啊，就这个秘诀了。
格里纽啊，今年三大标牌嘛，龙泉县特派员叶英玉往东龙边边路走快开的路，比都那个喷水大嘞，格里纽三大标牌嘛，八万都得五个标牌哇
嘞。哦，这是江苏个家了，今年我，嗯，对，今年我抓你家南庄我们那的干，这边那么几个县不得去嘛，都要不得，那江湖，他不会把我这个家标问你呐。家里要问你那抽空了这个猪啊那半块嘛那我半块。哎呀猪啊猪啊不知道来这个哎不如猪这样我们那边就这块的那么饱嘛。哎其实你家的嘛你啊猪猪这猪猪这么肉像那都在这边讲猪啊咖啡来的这些嘛。哎家的家的嘛没有过八多少年。哎呀这么肉啊哎家的嘛没有过这样的皮肤到处也行嘛。
潘西看样的卡德玛那乌果，你来的那一文件了吗？边路边来的路，三那边不会嘛？八万多的乌阿边话的，是这个阿那对面那边阿那先生人楼下某位对嘛？对方都怎样家都里呢？潘西看样都里阿边边是话的，你妈那个人见到面故意上小姨对耶，突变起一下阿那先生人楼下某对嘛？这个年纪潘西看那也多啊，可能要看那啥都要写了，怕别他话的先，怎么应得那出嘛？
တနင်္ဂနွေနေ့နေ့တော့ကဒီလာရှိုးမျိုးကကချင်းနှစ်ချင်းခရီးရဖျားချောင်းကိုရဲတပ်ဖက်ကဝိုင်းပြီးတော့တဲဟုတ်စရာ6ယောက်အပါအဝင်17ယောက်ထံမင်းဲကိုဖမ်းဆီးခဲ့ပါတယ်ရဲကိုတရင်ပေးသူလို့ယူဆရသူတယောက်ကိုဆန္ဒပြသူတွေကဖျားချောင်းဝင်းတဲကိုဖမ်းဆီးခေါ်လာတာကြောင့်အခုလိုမျိုးရဲကဝိုင်းပြီးတော့ဘာသာရေးခေါင်းဆောင်တွေကိုဖမ်းဆီးတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်အပြည့်အစုံကိုတော့ကိုမိုးစောကဆက်ပြီးတော့ပြောပြပါမယ်ရှင်
လာရှိုးမျိုးကဆီယနာရှင်စန့်ကျင်ရေးဆန္ဒပြပွဲကိုဒုတိယနေ့အဖြစ်လုံခြုံရေးတပ်ဖွဲ့တွေကဖြိုခွဲပြီးနေကင်းတနာရီလောက်မှာအခုလိုဖမ်းဆီးတာတွေဖြစ်ပွားခဲ့တာပါဒီဖမ်းဆီးမှုနဲ့ပတ်သက်ပြီးကချင်နှစ်ချင်းခရိယံဖျားချောင်းနဲ့ဤဆက်သူတဦးက VOA ကိုအခုလိုပြောပါတယ
်အဲဒီကချင်ကျောင်းဖက်အဝင်းစစ်တယ်ပေါ့နော်တကားတွေလည်းရိုက်ဖြတ်ထားတယ်အဲဒီနားမှာလည်းရဲကားတွေအများကြီးရောက်လာပြီးတော့အဲ့မှာပစ်ခတ်မှုတွေလည်းဖြစ်ခဲ့တယ်ပေါ့နော်လောလောဆယ်ကတော့အတိအကျမသိဘူးအဲဒီရာဘာကြီးနဲ့လို့ထင်တာပဲထိခိုက်မှုကတော့မသိသေးဘူးကချင်ကျောင်းကျတော့သူဝင်းအကျဲကြီးလေပြီးတော့အဆက်ဝင်ဖမ်းတယ်လို့ပြောတာပဲစတဲ့ရောက်လို့ပြောတယ
်ကချင်ဖျားကျောင်းမှာဒီလိုဘာကြောင့်ဖြစ်ကြလဲဆိုတော့ကိုတော့ဆန္ဒပြပွဲမှာပါဝင်သူတဦးကသူ့အမြင်ကိုအခုလိုပြောပါတယ
်ဒီသူတို့ရဲ့ informer လို့ခင်ရတဲ့လူတယောက်ကတော့ဖမ်းမိတယ်အခုအဲ့ဒီတယောက်ကတော့ဟုတ်မဟုတ်တော့စဉ်းနေနေတော့မရှိဘူးလေအခုချက်ကြောင်းကိုဖျက်ဆီးတဲ့ကိစ္စကလည်းဒီ informer ကိုဖမ်းထားတဲ့အခြေအနေသူ့ချက်ဆီးတဲ့ကိစ္စအဲ့ဒီမှာဖမ်းတဲ့လူတွေကရှိရဲ့ချက်ကြောင်းကိုခေါ်လိုက်လို့ထင်လို့အဲ့ချက်ကြောင်းချက်ပြီးရောသွားတာ။အဲဖန်စီကချက်ကြောင်းဆရာတွေရောဟိုဝင်ရောက်နှာခုတယ်ဆန္ဒပြဝင်ရောက်နှာခုတယ်ပြီးတော့အလုံး9ရက်လောက်ပါလာပြီးတော့ကြားတယ်
။ဒီကနေ့မနေ့အစောပိုင်းကဆန္ဒပြသူတွေစုယုံချိန်မှာရဲတပ်ဖွဲ့ကမြေရီယူဘုံနဲ့တိုက်ခတ်လူစုခွဲခဲ့ကြောင်းအဲ့ဒီနောက်လူပြန်စုပြီးဆန္ဒပြချိန်မှာထပ်မံလူစုခွဲခံရပြီးဆန္ဒပြသူတွေကရဲသတင်းပေးလို့ယူဆသူတဦးကိုဖန်စီခဲ့တာဖြစ်ကြောင်းဒေသခံတွေကပြောပါတယ်။အခြားဒေသခံတွေကတော့14ယောက်ဖမ်းဆီးခံရကြောင်းပြောဆိုတာရှိတယ်လို့ဖျားချောင်းနဲ့နီးစပ်သူတချို့ကတော့ကချင်နှစ်ချင်းခရိယံဖျားချောင်းကဓမ္မဆရာ9ဦးဖမ်းဆီးခံရပြီးကျန်သူတွေဘလောက်ပါသွားတယ်ဆိုတာမသိရဘူးလို့ဆိုပါတယ်ကချင်နှစ်ချင်းခရိယံချောင်းကပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ရမှာဆက်သွယ်လို့မရခဲ့တယ်လို့လာရှိုးမျိုးမြို့မရဲစခန်းကိုဆက်သွယ်မေးမြန်းရမှာတော့ဖမ်းဆီးတာမသိကြောင်းသာပြန်လည်ဖြေကြားပါတယ်လာရှိုးမြို့ဆန္ဒပြလှုပ်ရှားမှုတွေကိုတနင်္ဂနွေနေ့ကမြေရီယူဘုံရာဘာကြီးစရတွေအုံပြုပြီးစတင်ချုပ်ခွဲခဲ့တာပါတနင်္ဂနွေနေ့ကတော့9ယောက်ဖမ်းဆီးခံရပြီး12ယောက်အနည်းဆုံးထိခိုက်ခဲ့ကြောင်းကိုကြီးကယ်ဆယ်ရေးဆောင်ရွက်သူတွေကပြောပါတယ်လောလောဆယ်အထိတော့ဖမ်းဆီးခံရသူတွေပြန်လွတ်ပေးတာမရှိသေးပါဘူ
းဒါကတော့လာရှိုးမျိုးကအခြေအနေကိုကိုမိုးစောသတင်းပို့တာပါရှင်နေပြည်တော်မှာတော့ဒီဖမ်းဆီးခံထားရတဲ့သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်တို့ကိုဒီကနေ့ထပ်ပြီးတော့ပုံမှန်တွေတိုးပြီးတရားစွဲပါတယ်။ဒေါက်ဆန်းစုကြည်ကိုနှစ်မှုသမ္မတဦးဝင်းမြင့်ကိုတက်မှုထပ်တိုးတဲ့သတင်းကိုတော့သတင်းတော်မဆုစုကဆက်ပြီးတော့ပြောပြပါမယ်ရှင်
။စစ်ကောင်စီကဖမ်းဆီးထိန်းသိမ်းထားတဲ့ရသားအစိုးရကောင်းဆောင်နှုတ်ကိုနေပြည်တော်စကူတီရီမြို့နယ်တရားရုံးမှာဗီဒီယိုကွန်ဖရင့်နဲ့ဒီနေ့ရုံးထုတ်ပြီးအတိုင်ပင်ခံပုဂ္ဂိုလ်ကိုထပ်တိုးအမှုနှစ်ခု၊သမ္မတကိုနောက်ထပ်အမှုတစ်ခုနဲ့ထပ်တိုးတရားစွဲဆိုလိုက်တဲ့အကြောင်းရှင်းနေဦးခင်မောင်စောကနေပြည်တော်မှာသတင်းထောက်တွေကိုပြောဆိုလိုက်တာပါ
။ဒေါ်ဆန်းစစ်ကြီးကိုနောက်ထပ်နှစ်မှုထပ်ပြီးတော့စွဲတာပါ။ပထမတစ်ခုကပုဂ္ဂိုလ်အတွင်းကိုဥပဒေပုံမှန်ရှင်းနေစွဲထားတဲ့ဝါကီတော်ကြီးတွေပဲ။အဲ့ဒါကို
ตัวสิการเผาเผ็ดพี่รอตรงอยู่เลยส่วนพี่รอเสร็จโดยอุบลีปุ่มมาชอบจะคนเนี่ยทับพี่ด้วยมาแล้วก็ดมือว่ารอดอนซานสุจีเนี่ยในพี่รอมีรอวันจังการมีรอแล้วก็ในเราทำลายอุเวเนี่ยอันนี้ต้องยาวกูง่ายง่ะขาดเวเนี่ยทับพี่รอสวยมาเลยสวยเด็ดเผ็ดเด็ดพี่รอเดียร์ดีกว่าตอนซานสุจีว่าเป็นรูปลูกเจ้าของเสือเปียวได้สิบวัน
ทีนี้ถ้าดูไล่เด็กมือยาสูตรไดมิงาปุกุกุแต่ว่าพี่เนี่ยสัญญาสิมันคันเว้มืออุบลีปุ่มมาหน้าสังอาปุกงตัวมืออุบลีปุ่มมาเชสตัวอุบลีปุ่มมาเช่าสักคนป่าวเองยาสุดจีปุ่มมาง่ายง่ะขาวิรุณในยาสวยสูตรทาราบะแต่เมื่อวันเมื่อวันตบว่าพี่เนี่ยสัญญาสิมันคันเว้มืออุบลีปุ่มมาหน้าสังอาป่าวเองยาสุดจีปุ่มมาง่ายง่ะขาวิรุณในยาสวยสูตรทาราเลย
ได้เมื่อไงเนี่ยแต่เมื่อหัวมาได้ป่าจูสาวไม่เมื่อุบลีปัญญาเชนุยที่นี่ที่ชินีป่าวมียาจารุสุสวยขันยาตุรีเนตุสองเมียติดลูยงทุกเชมาเลยแค่ในเมืองเมียกิจาบาบุตอนสันสุจีสิกาเนกุสเดลุยซาเลมมียาติดลูตั้งสัญญาเหยียกันในตั้งสัตว์ทับเมื่อจามุทุลาเรชินีกูชินีอุคิมังโซกาเจโนรัวสัจเจ้าเย็นนี่เกเทกะ อันนี้ชื่อนี่กูจะเลยจะโดนนั้นอยู่แล้วมาทุบสุดที่โดนนั้นสุดที่อะไรอันนี้เช่าอย่างนี้ยงยิงเลยอ่ะชื่อนี่อยู่บ้านไหมนั่นแหละค่ะปาร์ตี้อันนี้มีเรามาดาวน์เป็นเลยทุบอยู่เลยชื่อนี่กูไปดูงาบ้านไหมรูปย่อท่านเลยแล้วเดี๋ยวดูอย่างไรไอ้ยงกันเลยค่ะจะใส่ยาเย่กูไอ้รูปบ่าวอยู่กูด้วยรูปแบบไหนบ้างถึงก็มีอย่างจ้าทามีอันนี้เนี่ยก็เป็นเจ้าหนูรู้อะไรไหมเอเนอร์จีก็สภาพดีอพยพเวียนเย่สามีเราคุยดาวน์เนี่ยสาแ
in the two ebbs, general, that's a year beat up by the Gonzan City,
အထက်ကိုစတင်ထားတဲ့လူရေးရရှိဆိုသူကပြောပေမဲ့NLD ရုံးချုပ်စီကတော့ဘာအကြောင်းကြားစာမှရောက်မလာတဲ့အကြောင်းအဖွဲ့ချုပ်ကပြောဆိုထားတဲ့လူရှင်းနေဦးခင်မောင်စောကပြောပါတယ်။ရှင်းနေရမှာပါသေးလို့အမှုကမစစ်သေးသေးပဲ။ဒါမဲ့25ရင်းနေမှာနောက်ထပ်ရုံးချုပ်ကိုတက်မှတ်ခဲ့တဲ့လူတွေရပါတယ်။ဒေါအောင်ဆန်းစုကြည်နဲ့တမနာရိုးဘောတရားစွဲဆိုထားပေမဲ့တရားရုံးလုပ်ငန်းတွေရှင်းရှင်းလင်းလင်းမရှိ ောင်စုရှင်နေများနဲ့ဥတွေအထောက်အကူပြုသူများအဖွဲ့ဥက္ကဋ္ဌရှင်နေဦးချင်းမြင့်ကတုံ့သက်ပါတယ်
။သူတို့ကဒီ2008အခြေခံဥပဒေကိုယိုသေးပါမယ်2008ဥပဒေအောက်ကပဲသူတို့အာဏာယူထားတာပါဆိုရင်တော့2008ကပေးထားတဲ့ခွင့်အရေးတွေကိုသူတို့လိုက်နာတင်တယ်ပေါ့နော်အဲ့တော့ဥပဒေနဲ့အညီဆောင်ရွက်တင်တယ်ပေါ့အဲ့လိုဆိုလို့ရှိရင်ဒီရှေ့နေတွေကိုလည်းပါဝါတင်ရမယ်နောက်ပြီးတော့ကိုဗစ်ကာလဆိုပြီးနဲ့လို့အချို့နေရာတွေမှာရုံးထုတ်ပြီးတော့လူတွေကိုစစ်နေတာပဲလေအဲ့တော့ခုဒီရာအများပြည်သူရှေ့မောက်ကိုခေါ်ဆောင်လာတင်တယ်တော့ဖြစ်နေတဲ့ပါဝါတင်တယ်အဲ့တော့သူတို့ရဲ့ညွှန်ကြားချက်ကိုလည်းယူဖို့ပေးတယ်ဒီလိုအချင်းညွှန်ကြားချက်လည်းယူခွင့်မရှိဒီလိုဖြစ်နေမပါပဲနဲ့အမှုဆစ်ဆင်းမယ်လို့လုပ်နေတာပဲသူတို့ပြောနေတဲ့ဥပဒေနဲ့အညီဆိုတဲ့ဥစ္စာကလုံးဝလျှစ်လျူရှုလိုက်ရပါပဲ
အမေရိကန်နိုင်ငံယာယီဝန်ကြီးဌာနကတော့ထိမ့်သိမ်းခံရတဲ့ဒေါက်ဆန်းစုကြည်နဲ့အဆက်အသွယ်ရဖို့တောင်းခံခဲ့တာကိုမြန်မာအာဏာပိုင်တွေဘက်ကညှင်းပယ်ခဲ့တဲ့အကြောင်းပြောဆိုထားပါတယ်ဖေဖော်ဝါရီလတရနေ့ကစပြီးဖက်စီထိန်းသိမ်းခံလိုက်ရတဲ့အတိုင်းမင်္ဂပုဂ္ဂိုလ်နဲ့သမ္မတတို့ကိုပုံမှန်ထပ်တိုးတရားဆွဲဆိုထားကြပြီးအကျိုးဆောင်ပေးမယ့်ရှင်နေတွေကလည်းသူတို့နဲ့တွေ့ခွင့်ရဖို့ကိုချိုးပန်းနေကြတော့ပါရှင
်ဒါကတော့မဆူဆူသတင်းပို့တာဖြစ်ပါတယ်ရှင်မြန်မာနိုင်ငံမှာဒီဖေဖော်ဝါရီလတရနေ့ကစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းဒီကနေ့ထိဖမ်းဆီးခံရတဲ့သတင်းတောက်က23ယောက်ထိရှိနေပါတယ်အဲ့ထဲကပြန်လွတ်လာသူတွေရှိပေမဲ့လည်း၁၀ယောက်ထက်မနည်းကအခုချိန်ထိဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းခံရဆဲဖြစ်ပါတယ်။သတင်းတော့တွေဖမ်းဆီးခံရတဲ့အကြောင်းအပြည့်အစုံကိုတော့ VOA သတင်းတော့ကိုတက်နိုင်ကတင်ပြပါမယ်ရှင်
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်နိုင်ငံနဲ့အာဏာသိမ်းတာကိုစန့်ကျင်လှုပ်ရှားမှုတွေလည်းကြီးထွားလာနေပြီ။ဆန္ဒထုတ်ဖော်တဲ့နေရာတွေမှာသတင်းတော့ယူတဲ့သတင်းထောက်တွေဖမ်းဆီးခံရတာတွေလည်းရှိနေပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဒီနေ့ထိသတင်းထောက်တွေဖမ်းဆီးခံရတာစေဦးထက်မနည်းရှိတယ်လို့မကြာသေးခင်ကသတင်းမီဒီယာကုန်စည်ကလည်းနှုတ်ထွက်လိုက်သူတို့ဖြစ်တဲ့ဦးမြင့်ကျော်ကပြောပါတယ်
ဒီမနေ့ထိ10ရက်လောက်ရှိတယ်။နောက်ဒီနေ့ကမောင်ရံမှာတယောက်ဖန်ခံတယ်။ဒါပေမဲ့စောစောလေးပြန်လုပ်ပြီးတော့စီမင်းနေရာတော့မနေ့ညနဲ့မှတယောက်လောက်တိုးလိုက်ယောလိုက်အဲ့လိုမျိုးပြန်လုပ်တာလည်းရှိတယ်။ခမန်ကြီးတမ်းမြင့်ကျင်းဆိုင်ရပေါ့နော်။အများစုကတော့တိုက်အပိုင်ရှိတဲ့လူတွေကြီးပါပဲ။တိုက်ပိုင်ရှိတဲ့လူတွေတယောက်ကအလွတ်တန်ပေါ့။အလွတ်တန်ဆိုတော့ဟိုစီကြေတော့မဟုတ်ဘူး။ဒါပေမဲ့ဝေဌာနရေလို့ဟိုမပေါ်ပြတာတင်းတဲ့ပုံဟိုအဲ့ကြောက်ပါလို့နိုင်ငံသားတွင်ဌာနနိုင်ငံသားတွင်ဌာနဆိုရင် APR တယောက်ပါတွင်တပ်ပုံဆရာပဲဒီလေ
ဒီကနေ့မနက်ပိုင်းကလေမုံရွာမြို့နယ်တွင်ဆေးအာဏာကျင်းစန့်ကျင်စင်တာထုတ်ဖော်ရမှာသတင်းတော်ယူရတဲ့သတင်းထောက်တူကိုအာဏာပိုင်တွေကရိုင်းနဲ့ဖမ်းဆီးတာခံခဲ့ရပြီးအမှတ်ခံတဲ့ပြန်လွှတ်ပေးလိုက်တယ်လို့ကိုယ်တိုင်ဖမ်းဆီးခံရတဲ့မုံရွာကိစ္စသတင်းထောက်ကိုမင်းစိုးလေးကပြောပါတယ်။
ဟုတ်တယ်ဘန်းနဲ့ချိန်မှာတော့အဲ့ဟိုတယ်ဝင်းနဲ့ဟိုချင်းနှင်းနဲ့ဟိုတယ်ဝင်းနဲ့ဟိုပြသားတုံးလေးရောက်ဝင်လာပြီးတော့အဲ့လိုဓပုံရိုင်းနေတဲ့ချိန်မှာရိုင်းတိုင်းနဲ့ပြီးတော့သူတို့ကခေါ်တဲ့ချိန်မှာလမ်းပေါ်ထိအဲ့လိုမျိုးပေါ့နည်းနည်းထိုးလာကြည့်လိုက်ရိုက်လာလှုပ်တယ်ပေါ့ဗျလှုပ်ပြီးတော့နောက်ရဲတွေရောက်လာပြီးတော့ဟိုမင်းရဲ့ပေါ့မီဒီယာတို့ပြောလဲနည်းန
media lelak kini juga bayi intasi darul esin ni dulu. Macam sekian ada ni media kongsi yang ni nukerlah itu tu uji deh umi juga pelbara.
Lelak kini ada aku cini dah. So, anak ini nak bayi mandau siapa ada ni lelak pencaca nala. So yang dia ni tashi deh. Cepat. Belaut itu lelak lelak ni lelak lelak kini belaut itu tak ber. So, kan dah kaya om leh tu, kalau mana saya ya kerja dia mana, cuci ni dah, cuci wani dia tu boleh jadi.
Lepas ini di pensi kantor ada lintah dulu kalau bapa mertua ni dia susu tarik surau gom dia di bapa. Setelah anak ini nampak anak ini senjeng lusa muda tu, tesong dah ya tu dulu ni pensi kaya tu dulu ni apa sih ni barai? Nampaknya nengah ye cinta ni kunci sangat ye tinggal terjun saya. Anak ini senjeng lusa muda tu, di ni pensi kantor tu, kau ni aku nasi dia awal sih dulu kopi atau barai kena.
VOA terdengar kota nampak barai sih. Malah dia terdengar ni nyawa dia VOA ni mawai sisi ni go. Nyasa ni ti sebila terukun bini barai. Saya nasi senjeng ni dia ni mana yang Pada rego di kitaran api terukah ni jaya dulu. Jangan blogger ibu datang asyik semam jaga jaya mawa. Aku rasa senjeng seni dia siwa asyik senggol lebih bami. Anak tinggal ni sejauh anak seni itu di siwa ia PRP saya muka yeji elu. Kula temaga ni mana yang saya lupa itu kosnega pio bari. Mana yang masih anak tinggi telah aja. Nengan dua mati ni mui jang. Pilihan siwa siwa sesamu. Mujur asyik semu mawa. Tayau tiga mui sih dia janggu. Mati ni tiga siwa asyik semam jenjar tawari sih.
ยามาดัมรอกาควยอุซิเจวและชีอานายาอยู่ทาเรสิตกาพวยซีทาเรนักงานออสิมาโอโชเยกองซีเยโอกะทาโบจงมูจิเมียวหลังกาอานายูปีต้องเมียวนิมาเวนิบิโรกาตัมระเอ็นโดมาเทตันซีบวายีลงงานชินจิมียาเนตรวจส่งเคราบะ
กบินานียอกาเปลี่ยนปวงมุกเทนโชนายบุตรเอเชียนเปลี่ยนเนที่ยังสอนเทนโชสังเวียมาเจ็บบาจอดีลูสังเวียเฉยมา
สิบวัยลงเงี้ยมีปงมันลงเงี้ยมีกูมาที่กายเล่สังเวียนดูมาจ้าเนี่ยมันเงี้ยมากูเป็นนายจีเจ็บปวดมือจ้าในเงี้ยตัวตัวละกันแต่ไปเปลี่ยนผู้เรียกูเพื่อชาเป็นเมียจ้าสิจักกับพ่อสีทาร์เร่ในเงี้ยโนสิมาโอโชยกังสีเล็ดเฉมาสิบวัยลงเงี้ยตัวปงมันเปลี่ยนเล่เล็บปีในเงี้ยสิบวัยอุโมลาเซบุเมียวเล่เนี่ยจ้าปูจงมือจีเมียวหลังกับเบี้ยเก็บอะไร ทวิเมสิตาเก็บพื้นที่ทะเลโอโชยกองสีกันอาณาอยู่บีตรีนจะไปจามาลำบอทเรสันจินสนับยาบริจาเนี่ยมาสิบวัยลงงานถูกกับเยี่ยมสานในเดือดลูในงานที่กายแทนแคบไปสู่มุกาเลทว่าปอลาบาร์เนี่ยมาสิตาอาณาสมบีเดโมคราซีแลนด์จามบอบยังบีโรชาวลันยีเอตัวสิบวัยยาตัวอาบีสังเวียมุกาเลยีจีเดลูกุลาตามกาสัญญาลูกคุณยีทุกุสเลทอมแอนดรูสกา
ฟิวเอโกเปียวบาร์เดอะเจเนอรัลส์แฮฟชอว์นแดทเดย์แอนด์เดย์เซดไรท์เอาท์ออฟเดอะเกตออฟดิสคูลปัจจุบันนี้เนี่ยอารมณ์เนี่ยสิ่งที่ยิ่งสิลูปีซีบอยเอโกเล่ปงมันเล็บปะโพสนาชีเรสราโกพิจารณาทับีพิบาร์เดย์ตัวนี้เนี่ยพูดเบียวเนี่ยซีบอยเอโปมาเต็กโกสุยนิบาร์เดย์ลูกพิจารณาบ้า ยามานั่งงานด้วยมาสิบวัยลงงานด้วยเนี่ยพี่ชินเป้อ้อซาเล่ชีเร่ที่อยู่ลงนั่งงานมีก้าทุกยี่ปาร์เดอคันคันอาการนี้ป่าวในเนี่ยดูเลตุกะทับยาบาร์เดยามาสิตาอาณาญาอยู่หมู่กุฎงเจเนียมานั่งงานที่กายแทนแคบไปสู่มือดีก้ายี่ชีเร่ดูเลตุกะทับยาบาร์เด
Well, I think they're an important tool. They're part of the toolbox, if you will.
ဒါပေမဲ့မြန်မာလုံသားတွေကိုမထိခိုက်စေဘဲဆရာနာရှင်များကိုပဲတည်တံ့ပြစ်မှတ်ထားတန်ခတ်ဖို့ကတော့အရေးကြီးတယ်လို့ယူဆကြောင်းလည်းပြောပါတယ်။လက်ရှိအချိန်ထိတော့အမေရိကန်ကတန်ခတ်ပိတ်ဆို့မှုမှာမြန်မာနိုင်ငံရဲ့ဗန်ဒါငွေဒေါ်လာ ဒီရွေးမှာလည်းစစ်တပ်နဲ့ပတ်သက်ဆက်နွယ်မှုရှိတယ်ဆိုတဲ့ယူဆမှုနဲ့ကုန်ပစ္စည်းတွေဝယ်ယူမတုံ့ဆွဲရေးလှုပ်ရှားမှုတွေလူ့ဘုတ်ကိုရက်တွေမှာတွေ့လာရပါတယ်။ဒီလှုပ်ရှားမှုတွေမှာပြစ်မှတ်ထားခံရတဲ့စီးပွားရေးလုပ်ငန်းတွေဘက်ကလည်းဆန္ဒပြသူတွေနဲ့တသဘောတည်းယက်တီကြောင်သူတို့ရဲ့လုပ်ငန်းတွေဟာလှုံ့ဆော်စီးယုံသူတွေတစ်ဖက်သက်ဆွဆွဲနေတယ်လို့မဟုတ်ကြောင်းပြန
ိတ်သိမ့်ထားရသလိုပုံမှန်ပြန်လဲလက်ပတ်နိုင်ရေးကလည်းမရေမရဖြစ်နေကြပါတယ်အနာသိမ့်ပြီးတဲ့နောက်သတင်းသုံးပတ်အကြာမှာကုမ္ပဏီဝန်ထမ်းတွေနဲ့အလုပ်မဆင်းရဲလှုပ်ရှားမှုမှာပါဝင်နေကြတာနဲ့အတူဥနေဦးလည်းသူ့ကုမ္ပဏီကိုပိတ်ခဲ့ပါတယ
် So this the current situation really affected our
လက်ရှိအခြေအနေကြောင့်ရေတိုမာရောရေရှည်အတွက်ပါစီးပွားရေးလုပ်ငန်းတွေအပေါ်မှာထိခိုက်ပါတယ်ရေတိုအနေနဲ့ကတော့အဝယ်ကျသွားပါတယ်ငွေကြေးလည်ပတ်မှုကျဆင်းသွားပြီးငွေကြေးအလွှဲပြောင်းမှလည်းအကန့်အသတ်တွေရှိလာတယ်။ကုန်ကြမ်းတွေယူပို့ဆောင်မှုကလည်းအခက်အခဲတွေ့နေတယ်လို့ဦးနေဦးကပြောခဲ့တာ
ပါ။ဦ
းနေဦးကမြို့သီးချောင်းနဲ့ဟင်းကပ်မွေးကြိုင်တွေကိုဂျပန်ကိုအဓိကထားတင်ပို့နေတာပါ။အခုမတိမငိမ့်အခြေအနေမှာအရောက်ထွက်ကြကျသွားတယ်လို့သူကပြောပါတယ်။နောက်ဂျပန်ကိုမြို့သီးချောင်းတင်ပို့ဖို့မြန်မာနိုင်ငံတွင်းမှာ contract စာချုပ်နဲ့စိုက်ပျိုးရေးလုပ်ငန်းတွေရှိနေပေမဲ့မူလအတိုင်းတင်ပို့ခွင့်ရမလားမြန်မာဘဏ်တွေနဲ့ငွေချေးအလွှဲပြောင်းဆက်ပြီးလုပ်လို့ရမလားဆိုတာကမသေးကြတော့ဘူးလို့သူကပြောပါတယ်။နောက်တစ်ခုကြုံတွေ့လာရတဲ့အခက်အခဲကဝန်ထမ်းတွေကိုလစာဆက်ပြီးပေးနိုင်ရေးဖြစ်ပါတယ်
။ So we pay the their full salary for this month.
ဒီလအတွက်တော့ဝန်ထမ်းတွေကိုလစာအပြည့်ပေးပါတယ်။ဒါပေမဲ့လက်ရှိအခြေအနေအရနောက်2လ3လလောက်ဆိုရင်တော့လစာအပြည့်ပေးနိုင်ပါမလားမသေးကြဘူးလို့ဦးနေဦးကပြောခဲ့တာပါ။လောလောဆယ်မှာတော့သူ့ဝန်ထမ်းတွေလည်းအလုပ်မစင်းရေး CDM မှာပူးပေါင်းနေကြပြီးသူကလည်းထောက်ခံပါတယ်လို့ပြောပါတယ်
။ We supported this CDM movement because we do not want to go back.
ရင်းကလို့ဆရာနာရှင်စနစ်ကိုပြန်မရောက်ချင်တာကြောင့်အရက်ဖက်ဝန်ထမ်းတွေရဲ့ CDM အနာဖီဆန်ရေးလှုပ်ရှားမှုကိုထောက်ခံပါတယ်ဝန်ထမ်းတွေကိုလည်းဆန္ဒပြတာနဲ့ပတ်သက်ပြီးဘာမှဝင်ရောက်ဆွတ်ဖက်တာမရှိဘဲသူတို့စိတ်ကြက်ရွေးချယ်လုပ်ကိုင်နှံ့ချပါတယ်လို့ပြောသွားတာပ
ါ I want to convey the message to the world that the
လွတ်လပ်မှုနဲ့ဒီမိုကရေစီလိုလားတဲ့မြန်မာပြည်သူတွေနဲ့အတူယက်တီချဖို့နဲ့မြန်မာပြည်သူတွေရဲ့လိုလားချက်တွေကိုအလေးထားနားထောင်ကြဖို့ကဘာကြီးကိုလည်းအသိပေးလိုပါတယ်လို့လုပ်ငန်းရှင်ဦးနေဦးကပြောပါတယ်နိုင်ငံတော်မှာဆင်အနာသိမ့်မှုစန့်ကျင်ဆန္ဒပြပွဲတွေကြောင့်တည်ယူပို့ဆောင်ရေးနဲ့ဘဏ်လုပ်ငန်းတွေမလဲပတ်နိုင်ချပါဘူး။စီးပွားရေးလုပ်ငန်းတွေလည်းပိတ်သိမ်းခဲ့ရပြီးခြေရေးကမရေမရဖြစ်နေပါလိမ့်ရှင
်။မတ်တန်ကြီးထိုင်းစီစဉ်တက်ဆက်တဲ့စီးပွားရေးစီစဉ်ဖြစ်ပါလိမ့်ရှင်။အာနာရှင်စနစ်စန့်ကျင်နေကြတဲ့ရန်ကုန်မြို့က Generation Z MM လူငယ်တွေရဲ့အာနာရှင်စန့်ကျင်ရေးတခြင်းတစ်ပုဒ်ကိုကမ္ဘာနိုင်ငံဆောင်ကဂီတာချစ်သူတွေကအွန်လိုင်းပေါ်မှာစုပေါင်းပြီးတော့မြန်မာလိုတည်ဆူနေကြပါတယ်။မြန်မာပြည်သူတွေနဲ့အတူတသားရဲရှိနေတယ်ဆိုတာကိုနိုင်ငံတကာပြည်သူတွေကပြသနေတဲ့အကြောင်းဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါရရှင်။
ဆုံးကိုဖြည့်ရမည
်မြန်မာနိုင်ငံကစန္ဒပြတခြင်းတစ်ပုဒ်ဖြစ်တဲ့တော်လန်ရေးလို့အဓိပ္ပာယ်ရတဲ့ Revolution ဆိုတဲ့တခြင်းကိုနိုင်ငံဆောင်ကနိုင်ငံသားတွေမြန်မာလိုတည်ဆူနေကြတာဖြစ်ပါတယ်ဆရာနာတိန်အုပ်ချုပ်နေတာကိုစန့်ကျင်ကန့်ကွက်နေကြတဲ့မြန်မာနိုင်ငံကပြည်သူတွေနဲ့တသားတည်းရှိတယ်ဆိုတာကိုပြသတဲ့အနေနဲ့အခုလိုမျိုးစန္ဒပြတခြင်းကိုနိုင်ငံပေါင်းစုံကခီတာချစ်သူမိတ်ဆွေတွေအွန်လိုင်းပေါ်မှာစုစည်းပြီးတော့တည်ဆူနေကြတာဖြစ်ပါတယ်
။ငါတို့ရဲ့အယုန်နဲ့အသွေးအသားတို့ဒီအာနာရှင်ကြရှုံးဖို့ဖြစ်ရမည်။ဒီ
minor key လို့ကျွန်တော်တို့ပြောတယ် minor key ဆိုတာသိပ်ဝင်နေတယ်သိပ်ဆိုခန်းစားချက်တအားဝင်နေတယ်ဒါပေမဲ့တအားကုန်ယူတယ်အတူတူပဲပေါင်းဆက်နေတယ်နော်ဒါဆိုကျွန်မစင်နေအဲ့ဒီသချင်းအကောင်းဆုံးသချင်းသုံးတယ်ကျွန်မဟိုသချင်းစာရေးဆရာစာရေးရှင်မဘသူဖြစ်ဟိုနောက်မှအနကမှာကျွန်မတွေးကြည့်နေအပလီစရာဟိုရိုးရိုးပဲတချင်းအကောင်းဆုံးတချင်းဖြစ်တယ
်မြန်မာပြည်သူတွေနဲ့အတူရှိနေတယ်ဆိုတာကိုပြသဖို့ Think Solidarity with Myanmar Citizens ဆိုတဲ့အစီအစဉ်နဲ့နိုင်ငံတကာကလူမျိုးစုံ online ပေါ်မှာစူးစီးတည်ဆုံနိုင်အောင်လို့စီစဉ်ပေးတဲ့ American လူမျိုးဂီတပညာရှင်တယောက်ဖြစ်ပါတယ်မြန်မာနိုင်ငံတွေကဂီတချစ်တဲ့လူငယ်တွေကဆရာနာရှင်ကိုဂီတနဲ့ဆန့်ကျင်စန္ဒဖော်ထုတ်နေကြတာကိုကမ္ဘာတစ်ဝှမ်းမှာရှိကြတဲ့ဂီတချစ်သူမိတ်ဆွေတွေကလည်းဂီတနဲ့အားပေးထောက်ခံနေကြတာဖြစ်ပါတယ်
CDM the chain edit CDM the chain revolution ကိုအစ်မဟို Facebook ပေါ်မှာနားထောင်ဟိုကြာကြာချင်းကျမကတချင်းစာသာတချင်းဒေသတချင်းအာတိုင်းမီလေအကုန်လုံးပေါင်းတင်နော်ဟိုဒီအေဒီအေဒီကျမကိုပိုင်ခန့်ဆက်ချက်ဟိုအာဟိုကိုထိခိုက်နေတယ်ကျမထက်နားထောင်နေအခါမှာကျမစဉ်းစားနေတယ်ဟိုမြန်မာပြည်သူလူများအတွက်ကျမပါလုပ်နိုင်မလဲဒါဆိုကျမစဉ်းစားနေတယ်ကျမတို့ရဲ့နိုင်ငံသားလူမျိုးဟိုဘသူဖြစ်ဟိုဂီတသမားတို့မဟုတ်ဂီတသမားမဟုတ်ပြင်မဲ့ကိစ္စမရှိဘူးကျမတို့ဟိုနီးနီးညွန့်ညွန့်အဆီဇန်တစ်ခုလုပ်လျင်ဘယ်လုပ်ပြမလဲကျမစဉ်းစားနေတယ်ဒါဆိုအဲ့ဒီအချိန်မှာပြီးခဲ့တဲ့နှစ်ပတ်မှာကျမတင်ငယ်ချင်းနယူးယောက်မှာအဖွဲတခုရှိတယ်ကျွန်တော်သူ့ကိုပြောတယ်ကျွန်တော်အဲ့ဒီတချင်းစားတာမြမစကားသုံးရင်ကျွန်တော်အားလုံးကိုတချင်းစိုးရင်စိုးကြရင်အဲ့ဒါကောင်းတာအတေးဖြစ်ရှိတယ်ပိုအ내အဆိုင်ဖြစ်နေတယ်ကျွန်မဖြစ်နေဒါဆိုသူပြောတယ်အေးဒါပေမဲ့ဘသူမှဟိုမြမစကားမပြောတတ်ဘူးเนาะကျွန်မပြောတယ်ခေစားမရှိဘူးခေစားမရှိဘူးဟိုအာရိုးရိုးပဲစားတာတအားရိုးရိုးဖြစ်နေတယ်เนาะဟိုအာကဘာမကြည့်ဘူးအဲ့ဒါတချင်တအားကောင်းတယ်ဒါပေမဲ့နည်းနည်းခက်တယ်တော်ခက်တယ်ဒါပေမဲ့အဲ့ဒီတချင်ကို direct you know ရိုးရိုးပဲဟိုစကားတုံးနေတယ်ဒါဆိုရင်ကျွန်မထင်တယ်โอเคလုံးလုံးရတယ
်ဆိုဖို့တစ်သေးလေးပေါ့နော်အတန်ထွက်တွေကိုဆရာမရေးပေးလိုက်တာလားသူတို့ဘယ်လိုမျိုး
ရရအာသူနားထောင်နေနားထောင် you know နားထောင်တစ်ချက်နားထောင်ခါမှာဟိုဂီတသမားတော့ဟို notes ဖတ်တတ်တယ်လူတယောက်နဲ့တယောက်သူ notes ကြည့်တယ
်ဆရာမတို့အဲ့လိုမျိုးလောက်ရတဲ့ရည်ရွယ်ချက်ပေါ့နော်ဘာဖြစ်လို့ဒီလိုမျိုးမြန်မာတစ်ချင်းကိုဒီနိုင်ငံသားတွေဝိုင်းပြီးတော့မြန်မာအတန်ထွက်နေမြန်မာလိုမျိုးဆိုပြီးတော့ဝိုင်းဖွဲ့ဆိုတဲ့ဗီဒီယိုလောက်ရတဲ့ရည်ရွယ်ချက်ကရောဘယ်လိုကြောင့်ပါလဲရှင်
ဒီချက်ဆိုတာဟိုအာကျမတို့ solidarity ညီညီညွညွဟိုပြချင်းနေဆိုပြီးလို့လုံးမလဲစကားပြောရင်စကားပြောလို့ရတယ် yes I stand with Myanmar yes I stand with with compassion and human rights and all that English လို့ပြောလို့ရတယ်ဒါပေမဲ့ပြောလို့ရတယ်ဒါပေမဲ့ကျမတို့ဒေသပါရင်ဒေသနဲ့စကားနဲ့အမဟိုအားပူရှိပုံရတယ်နော်ဟိုစံတပြားနဲ့အာနာပိန်စန်ဂျင်ကိစ္စကိုကျွန်တော်တို့သဘောတူတယ်ဘေးလို့ပြမလဲအဲ့ဒီသဘောတူတယ်ဆရာမ
ဆောဆောပြောသလိုပေါ့နော်ဆရာမဒီ generation တွေမျိုးဆက်လူငယ်တွေခံပြီးတဲ့သချင်းကိုကြားတဲ့အတွက်ဆရာမစိတ်ထဲမှာခံစားပြီးတော့ဒီသချင်းကိုလည်းဆရာမဆိုဂျင်စိတ်ပေါက်တယ်ဟိုဝိုင်းပြီးတော့ဒီသချင်းဆိုပြီးတော့လည်းထောက်ခံမှုပြတယ်ဆိုတော့အခုမြန်မာနိုင်ငံမှာဒီ CDM နှုတ်ရှားမှုလုပ်နေတဲ့လူတွေကိုအားလုံးကိုဆရာမအနေနဲ့ဗာပြောချင်ပါလဲရှင်
ဒါဆိုလူငယ်မြန်မာလူမျိုးအကုန်လုံးဟောကျွန်တော်အားပေးခြင်းနဲ့ဒါဆိုအမေရန်သတင်းကြားနေတဲ့အမေရန်ကျွန်မဟိုအားပေးတယ်နော်လမ်းပေါ်မှာအကုန်လုံးမိသားစုအတွက်ကလေးတွေအတွက်အကုန်လုံးအတွက်တတိရှိဖို့ကျွန်တော်ယုံကြည်မှုရှိတဲ
့ American ဒီတော်စုကဂီတပညာရှင်တစ်ယောက်ဖြစ်ပါတယ်နိုင်ငံဆောင်ကမတူညီတဲ့ဂီတဘိတ်ဆွေတွေအပတ်စဉ် online ပေါ်မှာဆုံပြီးတော့မြန်မာပြည်သူတွေကိုအားပေးတဲ့အနေနဲ့တည်ဆူနေကြတာဖြစ်ပါတယ်။သူတို့ဆိုတဲ့ revolution ဆိုတဲ့တချင်းကိုမူလဖန်တီးခဲ့သူတွေကတော့ Z မျိုးဆက်မြန်မာလူငယ်များလို့အဓိပ္ပာယ်ရမယ်။ Generation Z MM လူငယ်အဖွဲ့ဖြစ်ပါတယ်။ ကျွန်တော်တို့ကောင်းဆောင်တွေအာနာသိမ်းယူအုပ်ချုပ်နေတဲ့အပေါ်ကံကွက်တဲ့အနေနဲ့မြန်မာတိုင်းနိုင်ငံလုံးကပြည်သူအများအပြားကအိမ်ထဲကနေရောလမ်းမပေါ်မှာထွက်ပြီးတော့ပုံစံမျိုးစုံနဲ့ကံကွက်မကျေနပ်မှုကိုပြသနေကြတဲ့အထက်မှာခီးတန်းနဲ့စန္ဒထုတ်ဖော်နေကြတွေကလည်းအများအပြားပါဝင်နေတာပါကျိုးတက်ဒရီယာတွေလေမုတ်ဒရီယာတွေတီးခတ်နေကြတဲ့လူငယ်တွေပါတယ်တန်ဆောင်
ဒီကရှေးဖွဲ့တိဆိုထားကြတာဖြစ်ပါတယ်အာနာသိန်းတဲ့အပေါ်လူငယ်တွေဘယ်လိုခံစားရရလဲဆိုတဲ့ခံစားချက်ကနေဒီသချင်းဖြစ်လာတာလို့ ကိုတက်တဲ့ဂီတပညာနဲ့ဆန္ဒထုတ်ဖော်ဖို့စူးစီးမိခဲ့ကြတာဖြစ်ပါတယ်။လူငယ်တွေကလည်းအရန်ကိုတက်ကြွတယ်၊ရန်ကိုပါဝင်ကျင်ကြတယ်ဆိုလို့လည်းသူတို့ရဲ့ဆန္ဒတွေကိုသူတို့တက်ကြွတဲ့အင်အားသူတို့လုံနိုင်တဲ့
ကျွန်တော်ဆန္ဒထုတ်ဖော်ကြခင်လေဘီလူတွေလေအပေါ်လုံးဒီလိုမျိုးမျိုးကြကြခံစားရမယ်လို့ကျွန်တော်လည်းယူဆပါတယ်။ပြန်ကုန်ပြီးလမ်းတွေပေါ်ကဆန္ဒပြပွဲတွေမှာ Generation C MM လူငယ်အဖွဲ့ရဲ့ Revolution ဆန္ဒပြတခြင်းတာမကနောက်ထပ်စာသားအတိတ်ပဲထီးမိတဲ့အလိုမရှိကဘာမချေဘူး Michael Jackson ရဲ့ They Don't Care About Us စတဲ့တခြင်းတွေကိုလည်းတီးဆိုပြီးတော့ ဒီနေ့လာနေညာလိုက်ထောက်လွှင့်ပေးနေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါရဲ့ရှင်ဒီအစီအစဉ်ကိုVOA မြန်မာဝိုင်း website Facebook နဲ့ YouTube ဆာမျက်နှာတွေမှာလည်းပြန်လည်နားဆင်ဖတ်ရှုလို့ရပါရဲ့ရှင်VOA မြန်မာဝိုင်းရဲ့ဒီနေ့လာနေညာဘက်အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ဒီကနေ့မြန်မာနိုင်ငံကအခြေအနေတွေကိုပြန်ပြီးတော့စူးစီးတင်ပြရမယ်ဆိုရင်တော့ဒီမြန်မာနိုင်ငံမှာဆန္ဒပြသူတွေတည်ဆုံတဲ့အထိ ပြစ်ခတ်နေနေခဲ့တဲ့နိုင်ငံတော်စီမံအုပ်ချုပ်မှုကောင်စီကိုအကြမ်းဖက်အုပ်စုအဖြစ်ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH ကဒီကနေ့ကြေညာလိုက်ပါတယ်။နိုင်ငံတော်ကလက်နက်ကိုင်အာဏာပိုင်တွေရဲ့ပြစ်ခတ်မှုကြောင့်တနင်္ဂနွေနေ့ရက်က 20 ဝန်းကျင်တည်ဆုံခဲ့ရပြီးတဲ့နောက်မှာ NASA ကကောင်စီကိုနိုင်ငံတကာဥပဒေတွေနဲ့အရေးယူနိုင်ဖို့အတွက်အကြမ်းဖက်အုပ်စုအဖြစ်သတ်မှတ်တာဖြစ်တယ်လို့ CRPH ကဒီကနေ့ကြေညာပါတယ်။မြန်မာနိုင်ငံက အနှံ့ကမြို့တွေမှာမနေတော့ကဒီလူတွေတေဆုံးတဲ့အထိပြစ်ခတ်နှိမ်နှင်းမှုတွေရှိခဲ့ပေမဲ့လည်းဒီနေ့တော့ဆန္ဒပြသူအများအပြားလမ်းပေါ်ပြန်ထွက်လာပြီးတော့ဆဲအာနာရှင်စန့်ကျင်ရေးဆန္ဒပြကြပါတယ်။ရန်ကုန်မြို့မှာဒီဆန္ဒပြသူတွေကိုမျက်ရည်ယိုဘုံတွေအတန်ဘုံတွေရာဘာကြီးတွေနဲ့ပြစ်ခတ်လူစုခွဲမှုတွေရှိခဲ့ပါတယ်။မနေတော့ကတေဆုံးသွားသူတွေအတွက်အောက်မေ့ဆုတောင်းပွဲတွေကိုလည်းဒီ ကျွန်တော်တို့ရဲ့အကြံပေးချက်ဆော်လိုဗန်ကဂျင်ညာချက်ထုတ်ပြန်ပြောကြားပါတယ်ခုလိုမျိုးငြင်းငြင်းချမ်းချမ်းဆန္ဒပြသူတွေကိုတည်စေတဲ့အထိအင်အားတုံနှိမ်နေတဲ့အတွက်အမေရိကန်ပြည်ထောင်စုကနောက်ထပ်အရေးယူမှုတွေလာမယ့်ကြပိုင်းတွေမှာထပ်လုပ်သွားမယ်လို့သူကပြောပါတယ် အမေရိကန်ပြည်ထောင်စုအနေနဲ့ဒီမိုကရေစီတရားဥပဒေစိုးမိုးရေးနဲ့လူ့ခွင့်ရေးအတွက်တတိရှိရှိတောင်းဆိုနေကြတဲ့မြန်မာပြည်သူတွေနဲ့တပ်သားတဲ့ဆက်လက်ယက်တည်နေတဲ့လို့လဲအင်ဂျီရောအမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆော်လိုဗန်ရဲ့ကြေညာချက်ထဲမှာပြောထားပါတယ်ခုလတမကလုံခြုံရေးကောင်စီအမြင်နဲ့အဖွဲ့ဝင်ဖြစ်တဲ့အမေရိကန်ပြည်ထောင်စုကအလှဲချဥက္ကဋ္ဌတာဝန်ကိုဒီကနေ့စတင်တာဝန် ဒေါက်တာဆန်းစုကြည်တို့ကိုဒီကနေ့ဗီဒီယိုကွန်ဖရင့်စင်းနဲ့ရုံထုတ်ပါတယ်။ဒေါက်တာဆန်းစုကြည်ကိုအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်နှုံဆော်မှုပုံမှန်900ခါခွေဆက်သွယ်ရေးပုံမှန်60ခုနှစ်တွင်ထပ်ပြီးတော့တရားစွဲပါတယ်။ဒါကြောင့်ဒေါက်တာဆန်းစုကြည်ကိုဆွဲထားတဲ့ပုံမှန်ကတော့စုစုပေါင်း၄ခုဖြစ်သွားပါပြီ။ VOA မြန်မာပိုင်းရဲ့ဒီမက်လာတရက်တင်းတင်းလာနေညဘက်အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုညဘက်အတွက်အစီအစဉ် VOA
This program has come to you from the Voice of America, Washington.